Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာတော်ရစီနေပြောရှင်နေရပါပြီခင်ဗျာ။ VOA မေးခွန်းတိုင်း2019ခုနှစ်နိုဝင်ဘာလ10ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဆိုင်းလူမီတာ30.40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါ။
မင်္ဂလာပါရှင်ကျမအခင်ပြသက်ပါဒီမနေ့ခင်းတဲ့နေ့ကိုကိုကျော်ကျော်သိနေတဲ့အတူပြင်ညာပေးမှာပါသမ္မတဒေါ်နယ်ထရန့်ပေါ်မှာတရားဆက်ဆိုနိုင်ရေးစုံစမ်းမှုတွေအတွက်မင်းမြန်ကျင်သူစီရင်ကို Republican တွေကပေးပို့လိုက်ပြီးဒီထဲမှာအတွင်းသတင်းပေးတဲ့ဒုသမ္မတဟောင်း Joe Biden ရဲ့တားဖြစ်သူတို့လည်းပါဝင်ပါတယ် American ရဲ့တရုတ်တို့ကြားကုန်သွယ်ရေးဆွေးနွေးမှုတွေဟာတိတ်ကိုကောင်းမွန်နေတယ်လို့ American သမ္မတကစနေနေ့မှာပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုနိုင်ငံတကာသတင်းတွေအပြင်စစ်ပွဲတွေဖြစ်နေတဲ့ဆီးရီးယားနိုင်ငံမှာကလေးငယ်တွေအတွက်ကုလသမဂ္ဂရန်ပုံငွေမလုံလောက်မှုကြောင့်လူသားချင်းစာနာမှုအကူအညီအဖြတ်တောက်ခံရတော့မယ်ဆိုတဲ့အကြောင်းနဲ့အတူထိုင်းနိုင်ငံလည်းတရားမဝင်ဝင်ရောက်လာတဲ့အဖမ်းခံရတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအာဏာပိုင်တွေပြည်နှင်တန်းပေးလိုက်ပါတယ်
။ဒီမှာရောက်ကြလေးက95ယောက်မိန်းကလေးက3ယောက်နှစ်ယောက်ကလေးက2ယောက်ပါတယ်
သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်ဒုအတန်အစီအစဉ်နဲ့အတူစနေည view ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်စတာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
ဒီမိုကရက်တစ်ကြီးစိုးထားတဲ့အောက်လွှတ်တော်မှာသမ္မတဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေအတွက်တက်တေဖြစ်တဲ့မင်းမြန်လိုတဲ့ပုဂ္ဂိုလ်ဆင်ကိုအောက်လွှတ်တော် Republican အမတ်တွေကတင်သွင်းလိုက်ပါတယ်။ဒီအမည်ဆင်ထဲမှာဒုသမ္မတဟောင်း Joe Biden ကတားဖြစ်သူအပြင်အခုလိုစုံစမ်းမှုပေါ်လာအောင်ဖွင့်ချခဲ့တဲ့အတွင်းလူလည်းပါဝင်ပါတယ်။အောက်လွှတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကိုအောက်လွှတ်တော်စုံစမ်းရေးကော်မတီက Republican တဦးဖြစ်တဲ့Devin Nunes ကစနေနေ့မှာဒီဆင်းကိုပေးပို့လိုက်တာပါအခုလေးပေးပို့တဲ့ဆင်းတဲ့ကတက်တင်အားလုံးကိုတော့ဥက္ကဋ္ဌ Adam Schiff ကခွင့်ပြုနိုင်ပွဲရမရှိပါဘူးလက်ရှိစုံစမ်းစစ်ဆေးမှုမှာတကပိတ်ကျန်းလာပွဲတွေတရင်ပေါက်ပေါင်းများစွာလှုပ်ဆောင်ခဲ့တာဖြစ်ပြီးရှေ့တရင်ပတ်ထဲမှာတော့စတင်ပြီးလူလူရှေ့မောက်ကျန်းလာမှုစတင်တော့မှာပါရှေ့တရင်ပတ်ထဲမှာကျန်းလာမှုကိုနှစ်ခုလုံးမှာဖြစ်ပြီးနိုင်ငံခြားရေးဌာနကတက်တင်3ယောက်5ယောက်ထွက်ဆိုဖို့စီစဉ်ထားကြောင်းဥက္ကဋ္ဌ Adam Schiff ကပြောပါတယ်ယူကရိန်းဆိုင်ရာအမေရိကန်သမ္မတကြီး Bill Taylor နဲ့နိုင်ငံသားရဲ့ဌာနအရာရှိသူဖြစ်တဲ့ George Kent တို့ဗုဒ္ဓဟူးနေ့မှာထွက်ဆိုဖို့စီစဉ်ထားတယ်လို့ယူကရိန်းဆိုင်ရာအမေရိကန်သမ္မတဟောင်း Marie Yona Yovanovitch ကတော့တောက်ကြနေမှာလာရောက်ထွက်ဆိုမှာဖြစ်ပါတယ် Republican တင်းတင်းနဲ့တက်တည်မင်းမြန်ချင်သူရဲ့ဆင်းမှာဒုသမ္မတဟောင်း Joe Biden ရဲ့တားဖြစ်သူ Hunter Biden နဲ့အတွင်းသတင်းပေးဖောက်ချသူအပြင်နောက်ထပ်6ဦးလည်းပါဝင်ပါတယ်
ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီနဲ့သူတယ်လီဖုန်းဆက်စကားပြောထားတဲ့နောက်ထပ်မှတ်တမ်းတစ်ခုကိုထုတ်ပြန်အောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့ကပြောပါတယ်။ဇူလိုင်လကသမ္မတထရမ့်နဲ့သမ္မတဇယ်လင်စကီတို့တယ်လီဖုန်းဆက်စကားပြောတော့ကနိုင်ငံရေးအရသူ့အတွက်တစ်ခုလုပ်ပေးဖို့သမ္မတထရမ့်ကတွန်းပြောခဲ့တာထွက်လာတာကြောင့်သူ့ကိုတရားစွဲဖို့အခုစုံစမ်းစစ်ဆေးမှုစဖြစ်လာတာပါ။အခုပြောတဲ့နောက်တစ်ခုဆိုတာကတော့အီပီလာမှာသမ္မတဇယ်လင်စကီသမ္မတအဖြစ်ရွေးကောက်ခံရပြီးသိမ့်မကြခင်မှာပဲပြောခဲ့ကြတာဖြစ်ပြီးဒီပြောဆိုချက်အသေးစိတ်ကိုလူသိစင်ကြားထုတ်ပြန်ပေးဖို့သူ့အတွက်တည်တနာမရှိဘူးလို့သမ္မတထရမ့်ကပြောပါတယ်။အဲ့ဒီပြောဆိုချက်အသေးစိတ်ကိုအင်္ဂါနေ့မှာထုတ်ပြန်မယ်လို့သမ္မတကဆိုပါတယ်။တိတ်အရေးကြီးတဲ့နောက်ထပ်မှတ်တမ်းတစ်ခုထုတ်ပေးဖို့ရှိပါတယ်။သူတို့ကတောင်းထားပြီးကြည်ကြည်နက်နက်ပဲကျွန်တော်ပေးမှာပါလို့ Air Force 1လေယာဉ်ကြီးပေါ်မတက်ခင်သမ္မတထရမ့်ကသတင်းတောက်တွေကိုပြောတော့ပါတယ်။
ဂျာမနီနိုင်ငံဘာလင်မြို့တော်ကိုနှစ်ပိုင်းခွဲဖို့အတွက်ဆေးခေတုံးကတိဆောက်ခဲ့တဲ့ဒတိုင်းကြီးကို1989ခုနှစ်နိုဝင်ဘာ9ရက်နေ့မှာဖြိုချနိုင်ခဲ့တဲ့နှစ်30မြောက်နှစ်ပတ်လည်အခမ်းအနားတွေကိုစနေနေ့မှာဂျာမနီဝန်ကြီးချုပ်အင်္ဂလာမာကတ်ဦးဆောင်ပြီးကျင်းပခဲ့ပါတယ်။ကွန်မြူနစ်အရှိဂျာမနီမှာကြီးပြင်းခဲ့တဲ့ဝန်ကြီးချုပ်မာကတ်ကမင်ကွန်းပြောကြားရမှာတော့ဘာလင်တတိုင်းကြီးဟာကွဲပြောက်သွားပြီဖြစ်ပြီးလက်တွေမှာဘလောက်ပဲမြင်မချေပြောပြီးမဖြိုဖျက်နိုင်ဘူးလို့ပြောတဲ့ဒတိုင်းဖြစ်ပါစေလူတွေကိုခွဲခြားပြီးလွတ်လပ်မှုကိုကန့်တတ်လို့တော့မရနိုင်ဘူးလို့ပြောခဲ့တာပါ။နိုဝင်ဘာ9ရက်နေ့ဟာနာဇီရဲ့ဂျူးတွေကိုဂျာမနီနိုင်ငံတလော1938ကတိုက်ခိုက်ခဲ့တဲ့နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။အဲဒီနေ့ဟာတမိုင်းမှာကြောက်လန့်တုံးလို့ဆရာဖြစ်တွေပြောစရာချင်းတွေနဲ့ဂျုံရတယ်လို့အမုန်းတရားတွေလူမျိုးဘာသာခွဲခြားမှုတွေရင်ဆိုင်ခဲ့ရတယ်ဆိုတာကိုအသိရှိစေကြောင်းလည်းဒါဟာလူကုန်တိုက်ခိုက်တဲ့တရားဥပဒေစိုးမိုးရေးနဲ့လွတ်လပ်မှုနဲ့ဒီမိုကရေစီရေးတွေအတွက်စွမ်းအားရှိတဲ့နဲ့လှုပ်ဆောင်ကြဖို့တွန်းအားပေးနေတယ်လို့လည်းတချိန်ကဘာလင်တတိုင်းတည်ရှိခဲ့ရတဲ့နေရာကပြန်လည်သွေးစည်းရေးဗိမာန်မှာဝန်ကြီးချုပ်မော်ကော့ကမင်ကွန်းပြောပါတယ်။ တင်ကျပ်ပတ်လက်ခန္ဓာကိုပိုလန်ဟန်ဂေရီစလိုဗက်ကီးယားနဲ့ချက်သမရနိုင်ငံတွေကခေါင်းဆောင်တွေနဲ့တက်ရောက်ကြပါတယ
်အိန္ဒိယနိုင်ငံကစစ်လူနည်းစုရာဝတ်များစွာဟာပါကစ္စတန်ဘက်မှရှိတဲ့သူတို့ရဲ့ဘာသာရေးအထွတ်အမြတ်ဘုရားကျောင်းတစ်ခုမှာတွားရောက်ဝပြုဖို့အတွက်နှစ်ပေါင်း82နှစ်အပြင်ပထမဆုံးအကြိမ်ဖြစ်ပြည်ဝင်ဝင်ဗီဇာမလိုဘဲနေဆက်ကိုဖြတ်ပြီးပါကစ္စတန်နိုင်ငံထဲကိုသွားခွင့်ရခဲ့ကြပါတယ်နဇက်ကိကိုပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကစနေနေ့မှာဖွင့်ပေးခဲ့ပြီးစစ်ဘာသာရေးခီးသွားပထမအဆုကိုကြိုးစုံနှုတ်ခွန်းဆက်ပါတယ်။ပါကစ္စတန်ကညှင်းပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးအိန္ဒိယရဲ့မကြာသေးခင်ကလှုပ်ဆောင်ချက်ကြောင့်တနိုင်ငံအကြားဆက်ဆံရေးယိုယွင်းကြဆင်းနေချိန်မှာပဲရှားရှားပါးပါးပူးပေါင်းဆောင်ရွက်မှုတစ်ခုကနေအခုလိုစစ်တွေတွားခွင့်ရတာပါ။အခုလိုနဇက်ဖွင့်ပေးတဲ့အတွက်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကိုကျေးဇူးတင်စကားပြောပါတယ်။အိန္ဒိယနိုင်ငံကအကြီးအကဲနိုင်ငံရေးသမားတွေနဲ့တာဝန်ရှိသူတွေအပါအဝင်ဘာသာရေးခီးသွားတွေဟာအသစ်လောက်ထားတဲ့ 4.1 ကီလိုမီတာအရှိနေဆက်ဖြတ်လန်းကနေဘုရားကျောင်းကိုသွားခဲ့ကြပါတယ်။အခုသွားကြတဲ့ခါတပူဘုရားကျောင်းဟာ60ကိုးွယ်တဲ့ဘာသာရေးမှာဒုတိယအထွတ်အမြတ်အထားဆုံးဘုရားကျောင်းဖြစ်ပါတယ်။ဒီဘုရားကျောင်းမှာစစ်ကွာရကိုထူထောင်ခဲ့သူဂူရုနာနိုက်ဒက်နောက်ဆုံးခေါင်းချသွားတာဖြစ်ပါတယ်။
ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 615ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးဆွေးနွေးမှုတွေဟာတိတ်ကိုကောင်းမွန်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံအတွက်မှန်ကန်တဲ့သဘောတူညီချက်မျိုးရမှာသာအလုပ်ဖြစ်မယ်လို့လည်းပြောပါတယ်။ဆွေးနွေးမှုတွေဟာသူဖြစ်စေချင်တာတဲ့နှေးကွေးနေကြောင်းနဲ့တရုတ်ဘက်ကသဘောတူညီချက်အတွက်သူပေးနိုင်တဲ့အထက်ပိုးပြီးတော့လိုချင်နေတာတွေ့ရတယ်လို့သမ္မတထရမ့်ကအလဘဘာမပီနဲ့တက်စကာလူဆာကိုမထွက်ခေါ်ရင်အန်ဒရူးလစ်တဲ့အခြေစိုက်စခန်းမှာသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံဟာ58နှစ်အတွင်းစီးပွားရေးအဆိုးဝါးဆုံးအခြေအနေနဲ့ကြုံနေရပြီးသဘောတူညီမှုရအောင်လှုပ်ချနေတယ်လို့လည်းသမရကပြောပါတယ်။တရုတ်ပေါ်မှာချမှတ်ထားတဲ့အခွန်အခကိုအမေရိကန်ဘက်ကရှော့ပေးခြင်းနေကြောင်းသတင်းတွေထွက်နေတာဟာမှားယွင်းကြောင်းနဲ့ဒါကအမေရိကန်ပြည်ထောင်စုအတွက်ဒေါ်လာဘီလီယံပေါင်းများစွာတန်ကြီးရှိနေတယ်လို့လည်းပြောပါတယ်။ကျတဲ့ပရင်းလေးကတော့တရုတ်နဲ့အမေရိကန်တို့ကြားကုန်သွယ်ရေးစစ်ပွဲကြောင့်မျက်နှာမှုရှိနေကြတာပြီးအဆုံးသတ်စေဖို့အတွက်ချမှတ်ထားတဲ့အခွန်တိုးမြှင့်မှုတွေပြန်ပြီးရှော့ချဖို့သဘောတူညီမှုရပြီလို့နှစ်ဖက်စလုံးကအရာရှိတွေကပြောကြားခဲ့တာပါ။ဒါပေမဲ့ထရမ့်အစိုးရအဖွဲ့ရင်းကတချို့ကတော့ဒါကိုလက်မခံနိုင်ပဲဖြစ်နေပါတယ်။တောက်ကြနေကတော့သမ္မတထရမ့်ကိုယ်တိုင်ကအခွန်လေးပြန်လျှော့ပေးဖို့သူသဘောမတူခဲ့တယ်လို့ဘာအတွက်မှသဘောတူထားတာမျိုးလည်းမရှိသေးဘူးလို့သတင်းတောက်တွေကိုပြောခဲ့ပါတယ်
။ဟောင်ကောင်မှာဆန္ဒပြသူတွေခေါ်အားဖြင့်အာဇာနည်လို့ဆိုသူတွေကိုအမှတ်တရဂုဏ်ပြုပွဲတစ်ခုစနေနေ့ညကထာမာပန်းချံမှာလုပ်ကြတာမှာထောင်ပေါင်းများစွာသောဆဲဖုန်းတွေကနေမိပေဖွင့်ပြီးလင်းနေအောင်လုပ်ခဲ့ကြပါတယ်။ဒီကိစ္စသတင်းပတ်ဆန္ဒပြပွဲတစ်ခုအတွင်းအသက်22နှစ်အရွယ်တက္ကသိုလ်ကျောင်းသား Charles Look အထက်မြင့်အဆောက်အဦတစ်ခုရဲ့အမြင့်ကနေပြုတ်ကျပြီးဆေးရုံမှာကွယ်လွန်သွားပြီးတဲ့နောက်အခုလိုအမှတ်တရပွဲလုပ်ကြတာပါ။ဒီစူဝေးဘွဲကိုလုပ်ဖို့ဆန္ဒပြသူတွေဟာရဲတပ်ဖွဲ့စီကနေဆက်ဆပါပါခွင့်ပြုချက်ရခဲ့ပါတယ်။ခမန်းကြီးတက်ရောက်သူ 9,500 လောက်ရှိတဲ့အထက်မှာထင်ရှားတဲ့တက်ကြွလှူရှားသူ Joshua Wang နဲ့တူအပါဝင်ဖြစ်ပြီးတချို့ကတချင်းတွေစုံကြီးကြတယ်လို့ပန်းတွေကိုလည်းယူလာကြပါတယ်။ထောင်စဲလုပ်ပေးဆိုမှုကြောင့်ရဲတပ်ဖွဲ့ပေါ်ပိုးပြီးတော့အမျက်ထွက်လာကြပွဲရှိပါတယ်။ဟောင်ကောင်ကျွန်းဟာဗြိတိသျှကိုလိုနီလက်အောက်ကနေတရုတ်နိုင်ငံကိုဖျက်ချောင်းခဲ့ခြင်းကလေးကဆိုရင်အစိုးရစိုးနိုင်ငံရေးအကြက်တင်တဲ့ရင်ဆိုင်နေရတာနဲ့အမျှရဲတပ်ဖွဲ့ဟာအင်အားအလွန်ကျုံသုံးနေနေတယ်ဆိုတဲ့ဆွဲချက်တွေနဲ့အင်ဆိုင်နေရပါတယ
်။ပြည်ပကိုကိုယ်သဘောနဲ့ကိုထွက်ခွာတင်းရှောင်းနေတဲ့ကမ္ဘောဒီးယားတိုက်ခိုက်ခေါင်းဆောင်ဆမ်ရမ်စီဟာကမ္ဘောဒီးယားနိုင်ငံရဲ့66ကျင်းရောက်လွတ်လပ်ရေးနေ့ဖြစ်တဲ့မနေ့ကစနေနေ့မှာတိုင်းပြည်ကိုပြန်လာမယ်လို့ကြေပြေးထားတာကြောင့်နိုင်ငံတွင်းမှာတင်းမာမှုတွေတိုးနေရကနေစနေနေ့ကတော့သူဟာမလေးရှားနိုင်ငံကိုရောက်သွားပါပြီ။အတိုက်ခံကမ္ဘောဒီးယားအမျိုးသားကေတင်ပါတီCNRP ရဲ့ယာယီဥက္ကဋ္ဌဖြစ်တဲ့ဆမ်ရမ်စီကနိုင်ငံတွင်းဒီမိုကရေစီပြန်ပြီးရအောင်လုပ်ပေးဖို့ပြန်မဖြစ်ကြောင်းပြောပြီးထိုင်းနိုင်ငံမှာရောက်နေတဲ့ကမ္ဘောဒီးယားရွှေ့ပြောင်းလုပ်သားတွေကိုထိုင်းကနေနေဆက်ကြောဖြတ်ပြီးစနေနေ့မှာကမ္ဘောဒီးယားမှာလာရောက်စုဝေးဖို့ပန်ကြားခဲ့တာဖြစ်ပါတယ်။ထိုင်းဆိုရကတော့အမျိုးသားလူကြုံရေးဆိုင်ရာစိုးရိမ်ရတဲ့အတွက်ဆမ်ရမ်စီကိုထိုင်းနိုင်ငံနဲ့ပေးဝင်မှာမဟုတ်ကြောင်းအရေးအခြေပြခဲ့ပါတယ်။ဆမ်ရမ်စီဟာစနေနေ့ကမ္ဘောဒီးယားကိုပြန်မယ်ဆိုတော့ကြီးညာချက်ထွက်လာပြီးချင်းမှာပဲနိုင်ငံတွင်းမှာတော့တင်းမာမှုတွေတိုးလာခဲ့တာပါလက်ရှိအစိုးရကအတိုက်ခံထောက်ခံသူအများပြားကိုဖမ်းဆီးတာဖြစ်စေ CNRP ပါတီကိုလူသိရှင်ကြားရှုံချဖို့ဖြစ်စေလောက်ခံလာခဲ့တာဖြစ်ပါတယ်စနေနေ့တနေ့လုံးလုံခြုံရေးတွေတင်းကျပ်ချထားတယ်လို့ထိုင်းကမ္ဘောဒီးယားနှစ်နိုင်ငံချားကနေဆက်ချိန်မှာလဲ Janet Chile, Longjong Yerigo, Chata, Kibari, Phnom Penh Lisi Masita, Chata, Lumuroga, Lanting Yerigale, AK 47 Rifle, Ganshang Tara, Dwinia Bari.
Pinyali Mabizia Tiso, Narinaga, Tongdi, Seneca, was in San Hikazarama, Nadime Nayabi, Janet Tinti Javari. Chaziga, Inguima, Crystal Bailey School, Nagubian and Ibi, Lester Sidigale, Inguima, Arsenego, Nagubian and Inava. ဒီကြော်ကတော့ထော်တန်ပေါ့စပါတင်ဖြစ်ပြီးရှက်ဖီးယူနိုက်တက်နဲ့အင်ကွင်းမှာတစ်ဖက်တစ်ကိုးစီနဲ့တည်ကြတာပါစပါတင်ဟာအင်ကွင်းပြည်သက်ရှိမှာရှက်ဖီးကိုအနိုင်မခံနိုင်တာကြောင့်အမဘေးစီယာအပေါ်ပိုင်းကိုပြန်မတက်နိုင်မဲ့အဆင့်ဆက်နှစ်မှာပဲရှိနေပါတယ်ထိဆုံးကားတင်ကလက်ရှိချန်ပီယံမန်စီးတီနဲ့အဆင့်တက်မှာတောက်လျှောက်ရှိလာတဲ့လီဗာပူးတို့ကတော့ပွဲစဉ်ဆက်နှစ်ကိုတနည်းနည်း တက်ပြီးကစားမှာမဟုတ်တာကြောင့်ရှိုးပွဲမရှိစံချိန်ကိုဆက်ထိန်းထားနိုင်မလားမန်စီးတီးကပဲသုံးမှတ်အပိုင်ယူပြီးဒုတိယဆင့်ကနေလီဗာပူးကိုပိုချင်းချောက်သွားနိုင်မလားဆိုတာမြန်မာစံတော်ချိန်တနင်္ဂနွေနေ့ည7နာရီမှစကန်မဲ့ပွဲအဆုံးသတ်ကြရင်အထီထွက်လာမှာပါမန်ချက်စတာယူနိုက်တက်လည်းတနင်္ဂနွေနေ့မှာပဲ Brighton နဲ့အင်ကွင်းမှာကစားဖို့ရှိပြီး Wolves ကအင်ကွင်းမှာ Aston Villa နဲ့ကစားရမှာပါစနေနေ့တခြားပွဲဒီမှာဘန်လီကဝက်ဆမ်ကို3-0ပြတ်နျူကာဆယ်ကဘိုးမော့သ်ကို2-2အေဗာတန်ကဆောက်သတ်တန်ကို2-2နဲ့အသေးသေးအနိုင်ရသွားကြပါတယ်ခင်ဗျာ
တနင်္ဂနွေနေ့မနေ့ကင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ဆုတလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတွေကမှပထမဆုံးကြားမှာကတော့ဆီးရီးယားကကလေးငယ်တွေရဲ့ဒုက္ခဖြစ်ပါတယ်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF မှာရန်ပုံငွေမရှိတော့တဲ့အတွက်ဆီးရီးယားကကလေးငယ်ထောင်ပေါင်းများစွာအတွက်မရှိမဖြစ်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီပေးရေးအစီအစဉ်တွေကိုဖြတ်တောက်ရတော့မယ်လို့ UNICEF ကသတိပေးလိုက်ပါတယ်။ဂျနီဗာမြို့ကနေလီဇာစတိုင်းပေးဖို့တဲ့သတင်းတော်ကိုတော့ကုကြကြောသိန်းကပြောပြမှာပါ
။နှစ်ကုန်မှုအတွက်သတင်းရှိဖက်ပဲကြံတော့တဲ့အချိန်မှာ2019ခုနှစ်အတွက်ပန်ကြားထားတဲ့ရန်ပုံငွေဒေါ်လာ295သန်းနဲ့က53ရာခိုင်နှုန်းကိုပဲရသေးတယ်လို့ UNICEF ကပြောပါတယ်။ဒီရန်ပုံငွေကွာဟချက်ကိုပြည့်မီအောင်မဖြစ်ဘူးဆိုရင်တော့ကလေးငယ်များပြားလိုအပ်တဲ့အသက်ကအကူအညီတွေကိုရတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်။တနင်္လာရက်အထူးသဖြင့်ခက်ခဲတဲ့အချိန်တခုမှာပဲအကူအညီတွေမဖြစ်မနေဖြတ်တောက်ရဖို့ဖြစ်လာတာလို့ UNICEF ပြောခွင့်ရ Merrick C. Magaru ကပြောပါတယ
် With temperatures dropping quickly UNICEF's aim is to provide 578,000 children 0 to 14
years old in Paris UNICEF ရဲ့ရွေးချက်ကစခန်းတွေစုနေထားတဲ့နေရာတွေသူတို့ကိုလက်ခံထားတဲ့နေရာတွေအသေးအံလိုအပ်နေတဲ့နေရာတွေကမွေးကင်းစကနေ14နှစ်အထိကလေးတွေကိုတိတ်လိုအပ်တဲ့စောင့်တွင်းအဝတ်အထည်တွေပေးဖို့ဖြစ်ပါတယ်
။ဆီးရီးယားနိုင်ငံတော်မှာကလေးငယ်၅ခန်းခွဲအကူအညီလိုအပ်နေတယ်လို့ UNICEF ကပြောပါတယ်။ UNICEF အနေနဲ့သူတို့အားလုံးကိုအကူအညီပေးနိုင်စွမ်းမရှိပါဘူး။ဒါပေမဲ့အကူအညီအလိုအဆုံးကလေးငယ်ထောင်ပေါင်းများစွာအတွက်မရှိမဖြစ်လိုအပ်တာတွေကိုလုပ်ပေးနေပြီးဒါဟာကလေးအတော်များများအသက်ရှင်သန်ရေးအထောက်အကူဖြစ်တယ်လို့မဂါဒိုကပြောပါတယ်။
In northeast Syria, home to some of the most vulnerable children in the country, UNICEF's work in
2019 has included ကာကွယ်ဆေးထုတ်ပေးတာကလေးငယ်တသိန်းခွဲနီးပါးကိုစိတ်ကျန်းမာရေးစောင့်ရှောက်မှုပေးတာကလေးငယ်တသိန်းကျော်ကျောင်းပညာသင်ကြားနိုင်အောင်စည်ရင်းသွင်းပေးတာတွေပါဝင်ပါတယ
်ကော့တွေထင်းချုပ်ထားတဲ့အဲ့ဒီဒေသကိုပြီးခဲ့တဲ့လမှာတူရကီစစ်တပ်ကျူးကျော်ဝင်ရောက်ပြီးခဲ့ကအဲ့ဒီဒေသကကလေးတွေကိုအကူအညီပေးရတာပိုပြီးခက်ခဲလာပါတယ်သွာလာရတာအဓာစီဖြစ်စီတဲ့လူမျိုးရေးပိုင်းအန်ဒရယ်တွေပို့တိုးလာပေမဲ့လည်းအရေးပေါ်လူဝတ်နေတဲ့ကလေးတွေကိုအကူအညီပေးဖို့အဆိုးရွားဆုံးအခက်အခဲကတော့ရံမုံငွေမရှိတာပါပဲလို့ UNICEF ကပြောပါတယ်။ရံမုံငွေပြတ်လာတဲ့အတွက်ထိခိုက်လာမဲ့အစီအစဉ်တချို့ထဲမှာအရေးပေါ်တောက်ရည်သုံးရည်မိန်လာနဲ့တန်ရှင်ရေးဆိုင်ရာအကူအညီအချိန်ခါလိုက်ကာကွယ်ဆေးထိုးပေးတာအာဟာရမပြည့်ဝတဲ့ကလေးတွေအတွက်အထူးကျန်းမာရေးဆောင်ရှောက်မှုနဲ့အာဟာရတိုက်ကျွေးရေးအစီအစဉ်တွေပါဝင်တယ်လို့မကားတို့ကပြောပါတယ်။မြေမြုပ်မိုင်းဘေးဒဏ်အခံရနိုင်ဆုံးအန်ဒရယ်ရှိနေတဲ့လူပေါင်း300,000ကိုမိုင်းအန်ဒရယ်အသိပညာပေးအစီအစဉ်ဟာလည်းရလရမယ့်အခြေအနေရောက်နေတယ်လို့မာကာရုကပြောပါတယ်။ဆီးရီးယားနိုင်ငံသား2ယောက်မှ1ယောက်ဟာမပေါက်ကွဲသေးတဲ့မိုင်းတွေပေါ်တက်နေမိမဲ့အန်ဒရယ်ရှိနေပြီးအထူးသဖြင့်တော့ကလေးတွေအန်ဒရယ်အဖြစ်နိုင်ဆုံးပဲလို့ UNICEF ပြောခွင့်ရမယ်ရစ်စီမကာဒိုကပြောပါတယ်ခင်ဗျာ
။ဒါတော့ကမ္ဘာပေါ်မှာစီးရီးပိဋိပတ်ကရှိနေတဲ့ဒေသတွေမှာကလေးငယ်တွေရင်ဆိုင်တက်ရလေးရှိတဲ့အဖြစ်အပျက်တွေကပြည်တွင်းစစ်ကြီးဖြစ်နေတဲ့ဆီးရီးယားနိုင်ငံကကလေးငယ်တွေရင်ဆိုင်ရမယ့်ဒုက္ခတွေပဲဖြစ်ပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကနေမြန်မာနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါလေ။ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်တာခိုင်လုံတဲ့အထောက်အထားမပြနိုင်တာတွေကြောင့်လူကုန်မှုခံရသူတွေအပါအဝင်မြန်မာနိုင်ငံသား100ကျော်ကိုထိုင်းအာဏာပိုင်တွေကနိုဝင်ဘာ10ရက်နေ့မှာရနောင်းကော်တောင်းနေဆက်ကနေတဆင့်ပြန်ပို့လိုက်ပါတယ်။ထိုင်းအခြေစိုက် VOA သတင်းတောင်မအေးမာကသတင်းပေးပို့တာပါ
။ထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးပြီးရနောင်းကော်တောင်းနေဆက်ကနေပြည်နယ်နံပေးခဲ့တာပါ။ဒီထဲမှာမလေးရှားကိုသွားကြမဲ့လူကုန်မှုခံရသူတွေလည်းပါဝင်တယ်ဆိုပြီးကော်တောင်းမြို့ရှစ်ပြောင်းလုံးသမားအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်။
ဒီနေ့ကတော့ဒီမှာရောက်ကြလေးက95ယောက်မိန်းကလေးက3ယောက်နှစ်နှစ်ကလေးက2ယောက်ပါတယ်အားလုံးတရာ90ပေါ့ဒီကြားထဲမှာကျွန်တော်တို့73ဦးကကျွန်တော်ရခိုင်ပြည်နယ်ကလူကုန်ကူးခံရပြီးတော့ကျွန်တော်တို့ထုတ်ဖို့ရောဘတ်ချန်နဲ့မှာဖမ်းမိတယ်အုပ်စုပါတယ်သူတို့ကတော့မလကြော်ကြော်လောက်နေပြီးတော့ထောက်ထားမဲ့တဲ့သူတွေဇေယျနေသူတို့ပြန်ပို့ခံရတာပေါ့နော်တရားရုပ်တော့ဒီတရားတယ်အဲသူတို့ပြောတာတော့သူတို့တက်ဒေတာတွေမှာချီတယ်လောက်ကဲရှာမမှုနဲ့သောင်းဝင်နေစနေပြတဲ့ကြောင့်မို့သူတို့လာကြည့်တယ်လဲကွဲစားနေတယ်ကွဲစားဟိုအလုံး15သိန်းပေးရတယ်လို့ပြောတယ်ဒါမဲ့သူတို့ကတော့တယောက်4သိန်းပေးရတယ်ရန်ကုန်ဒီရောက်ရန်ကုန်နေကော့တောင်းကော့တောင်းကနေကျွန်တော်ရနောင်းရနောင်းကနေမှာသူတို့မလေးရှားကိုသွားဖို့သူတို့ကအဲ့လိုအဲလူဝါချန်မှာကွဲစားဟိုလောက်ခေါ်တဲ့ချိန်ဆောက်နေတော့ချိန်သူတို့ဒီအဲဖွဲ့ပေါင်းဆောင်တဲ့
ဖမ်းမိသူတွေထဲမှာတရားဝင်အထောက်အထားဖြစ်တဲ့မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်ကိုင်ဆောင်ထားတဲ့သူတွေလည်းပါဝင်တယ်လို့ဆိုပါတယ
်။ဝတ်ပမဲနဲ့ရှိတဲ့ CA စာအုပ်အစိအောင်လည်းရှိတယ်ကဒါပေမဲ့ဘာလဲဆိုတော့စိတ်ယုံစိတ်လိုက်တော့သူကအလုတ်ကြောင်းတယ်။ကြောင်းပြီးတော့တခြားလုတ်ရုံဝင်တယ်။သုံးရည်ပဲရှိသေးတယ်။စာရေးစာတမ်းအလွယ်ကြောင်းလို့တော့ချိန်မှာရဲရဝယ်စစ်ပြီးတဲ့ချိန်မှာအဲ့ဒါသူတို့ဖမ်းမိတယ
်။သူတို့ကတော့ဖမ်းဆီးပြီးတဲ့အချိန်တရားရုံးကငွေတန်ချမှတ်ပြီးအလုတ်ပြန်လုပ်လို့ရတယ်လို့ဆိုပေမဲ့ရဲတွေကထပ်ဖမ်းဆီးပြီးငွေတောင်းတာကိုမပေးနိုင်တာကြောင့်တရားမဝင်ခိုးဝင်သူတွေနဲ့အတူနေဆက်ကိုပြန်ပို့တာခံရတယ်လို့လည်းဆိုပါတယ်။တရားဝင်အထောက်အထားတွေရှိပြီးပြည်ထောင်စုပေးခံရတာမို့မြန်မာအာဏာပိုင်တွေအနေနဲ့ဖြည့်ရှင်းပေးစီလိုတယ်လို့လည်းဦးမိုးဝေကပြောပါတယ်
။ကျွန်တော်နိုင်ငံအတော်ရှိတဲ့လူတွေတန်ရုံးကိုယ်တိုင်ဒီနိုင်ငံရဲ့ဝန်ကြီးအဲ့ဒါလေးကဒီဖြစ်လေဖေချာသိဖို့လိုတယ်။အနိုင်ငံညှိနှိုင်းပြီးတော့ဒီလူတွေဘယ်လိုလုပ်ရမလဲဆိုတာကိုအဲ့ဒါလေကျွန်တော်တို့ပြောပြနေတာပါဖေချာချာအခုချိန်ဒီတိုင်းပဲရှိနေတော့တခုမှဖြစ်ချင်းပြီးသွားတဲ့ဆိုတာသိမသိလို့
အခုဆိုရင်ထိုင်းတောင်ပိုင်းမှာဖမ်းပြီးတဲ့မြန်မာတွေကိုပြည်နယ်တန်ပေးပြီးတပတ်ကိုလူတရာကျော်ပြန်ပို့နေတာပါထိုင်းတောင်ပိုင်းမှာ2019ခုနှစ်အတွင်းလူဦးရေ 9,000 လောက်ဖမ်းဆီးမိခဲ့ပြီးဒီထဲမှာထိုင်းမလေးနယ်စပ်ကနေမလေးရှားကိုခိုးဝင်မှုကြိုးစားတဲ့လူကုန်ကူးခံရသူတွေအများဆုံးပါဝင်တယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်ရှင်
။ထိုင်းချီဆိုင် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါ။သောရရှင်များခင်ဗျာပြီးခဲ့တဲ့သတင်းဘက်ကဆက်လို့ VOA ရဲ့တနင်္ဂနွေမနေ့ကထုတ်လွှင့်ချက်အစီအစဉ်တချို့ကိုအပြောင်းအလဲလုပ်ထားရမှာအခုတော့အစီအစဉ်တစ်ခုဖြစ်တဲ့ဒုအတန်ကန္ဓာကိုနားဆင်ရမှာဖြစ်ပါတယ်။ဒီအစီအစဉ်မှာတော့မြန်မာနိုင်ငံတိုင်းသားဒေသတွေကစိတ်ဝင်စားဖွယ်ရာအဖြစ်အပျက်တွေကို Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးနေတာဖြစ်ပြီးဒီတစ်ပတ်မှာတော့မွန်ပြည်နယ်ကအကြောင်းကိုနားဆင်ကြရမှာဖြစ်ပါတယ
်မင်္ဂလာပါရှင်ဒေါ်တန်အသက်ရှင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့အစားနေပါမွန်ပြည်နယ်ကမင်းကလေးတူဟာလိမ်မိုင်းဆိုင်ရာစော်ကားမှုတွေတွေ့ကြုံခံစားခဲ့ရပြီးတဲ့နောက်သူတက်ရမယ့်အကြောင်းကသူ့ကိုလက်မခံတော့ပါဘူးမင်းကလေးကအာဓမပြုကျင့်သူနဲ့ရရှိထားတဲ့ကိုဝင်ကနေတာလီတယောက်မွေးဖွားထားပါတယ်ဘာမှမမလုပ်ခဲ့ပေမဲ့ကျောင်းဆရာဆရာမတွေကတော့အခြားကျောင်းသားတွေအတွက်မကောင်းတဲ့ဥပမာဖြစ်မှဆိုရဲဆိုပြီးကျောင်းဝန်လက်မခံခဲ့ပါဘူးဒီတစ်ပတ်မှာတော့မိဖက်မီဒီယာဖြစ်တဲ့ Mon News Agency နဲ့ဒိုအတန်တို့ဟာဒီလိုရှက်စရာကောင်းတဲ့ဒလိနဲ့အာဓမပြုကျင့်ခံရသူတွေရဲ့အမဲဆက်တွေဟာအမျိုးသမီးတယောက်ရဲ့အနာဂတ်ရည်မှန်းချက်ပန်းတိုင်ကိုဘလောက်ထိခိုက်နစ်နာမှုရှိသလဲဆိုတာကိုရှားဖွေတင်ဆက်ထားပါတယ်။ဒီဆောင်မအပြည့်စုံကို Mon News Agency ကသတင်းတော်ဝန်ဆောင်မောင်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။ ဒေါ်ဒါရဲ့အခုထုတ်လွှင့်ပေးမယ့်အစီအစဉ်မှာလိမ့်မိုင်းဆိုင်ရာအကြံဖတ်မှုခံရသူရဲ့အမိကိုပြောင်းလဲအသုံးပြုထားပါတယ
်။ခုနှစ်ကျော်လ26ရက်နေ့ဟာမမိုးရဲ့မျောလင့်ချက်တွေပျောက်ဆုံးမှုနီးပါးဖြစ်သွားတဲ့နေ့လေတနေ့လေဖြစ်ပါတယ်။ဦးလေးအရင်ဖြစ်သူရဲ့အတမပြုခြင်းမှုကိုခံရပြီးအခက်အခဲပေါင်းများစွာကိုကြောဖြတ်ခဲ့ပြီးတဲ့နောက်ပိုင်းမှာတော့မမိုးကအကြောင်းပြန်တက်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီမှာအတမပြုခြင်းခံရပြီးတဲ့နောက်ကိုယ်ဝန်ရရှိပြီးသားယောက်ျားလေးတအူမွေးဖွားခဲ့ပါတယ်။ဒါပေမဲ့လည်းဒီမှာဒီမရဲ့သားလေးနဲ့ဒီမရဲ့အနာဂတ်ကိုပြန်လည်တည်ဆောက်ဖို့အတွက်ကြိုးပမ်းချင်ခဲ့တာပါ။ဟာ
ဆယ်တန်းပြန်ပြည့်ရသလားအခုခင်ဗျာဆယ်တန်းအောင်မှဟိုအလုံးတစ်ခုကဒီနည်းကကောင်းလေးရပါလေ။ဟုတ်တော့ဒီမှာလည်းသားလေးရှိရဆိုတော့သူ့တော့လည်းစဉ်းစားရတယ်အဲ့ဒါကြောင့်မို့ဆယ်တန်းသူမြန်လည်းတော့လည်းဆယ်တန်းပြန်ပြည့်ချင်တာနဲ့ပြန်ပြည့်ရပါ
ဒါပေမဲ့လည်းဒီမကြောင်တက်ခွင့်မရခဲ့ပါဘူး။ဘာကြောင့်လဲဆိုတော့ငယ်ရွယ်ပြီးတော့ကလေးရှိတဲ့မိန်းကလေးတူကကြောင်တက်မယ်ဆိုလို့ရှိရင်အခြားသောကြောင်သူကြောင်သားတွေကမကောင်းတဲ့အတုတွေယူကြလိမ့်မယ်လို့ဆရာဆရာမတွေကထင်မြင်နေလို့ပါ။ကလေးမအ
ေးဖြစ်တဲ့အတွက်သူတို့ကြောင်မှာကြောင်အားလည်းမခံကြဘူးပေါ့။ဒါလို့လက်ခံလာလို့ရှိရင်တော့ကြောင်သားတွေကမပြောင်းမယ်။ဒါအကြောင်းယူမယ်အဲ့ဒါကြောင့်မို့သူတို့ကကြောင်အားလည်းမခံကြဘူးတဲ့။
မိသားစုစည်းကေဟာဟာမော်လမြိုင်မြို့မှာရှိတဲ့ကေဟာတစ်ခုဖြစ်ပြီးတော့မိဘမဲ့ကလေးတွေ၊လိမ်ပိုင်းဆိုင်ရာစော်ကားခံရတဲ့ကလေးတွေ၊မတရားကြည့်ခံရတဲ့ကလေးတွေအတွက်ဖွင့်လှစ်ထားတဲ့ကေဟာတစ်ခုဖြစ်ပါတယ်။မိုးမိုးကတော့2019ခုနှစ်တုန်းကဦးလေးဖြစ်သူရဲ့အတမပြုခြင်းမှုကြောင့်ကိုယ်ဝန်ရရှိခဲ့ပြီးတဲ့နောက်ပိုင်းမှာအဲ့ဒီကေဟာမှာလာရောက်ခုလုံနေသူတူဖြစ်ပါတယ်။
ကျောင်းမလေးကိုရန်အောင်တဲ့ကျောင်းမပေါ့နော်အမပြီးတော့အဲ့လိုမျိုးလက်မခံဘူးပေါ့လက်လက်ခံဖို့တဲ့အချိန်မပြေဘူးဘာလို့ညောင်းနေပြောတဲ့အခါကျတော့မသိတော့ဟုတ်ပြီအဲ့ဆိုရင်ကျမတို့ကဟိုဒီမှာလက်မခံဘူးဆိုရင်အမတစ်ဆယ်ကိုပြောမယ်ဆိုတော့အမတစ်ဆယ်မသိသွားတဲ့အမတစ်ဆယ်အားထားကားကိုသွားတယ်အမတစ်ဆယ်အားထားကားမှလည်းမျိုးနယ်မှုကိုပြောအောင်မဲတဲ့မျိုးနယ်မှုအရင်တန်နေအောင်မဲတဲ့
ဒါကတော့မေတ္တာဆောင်စည်းကေဟာရဲ့ဩဂထတော်တီတီနွေကပြောပြခဲ့တာပါလက်ရှိအချိန်မှာမေတ္တာဆောင်စည်းကေဟာကတော့မုံမုံအတွက်တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုအပြင်းပြင်းအနေနဲ့ဖြေဆိုခွင့်ရရှိအောင်ပြုလုပ်ပေးခဲ့ပြီးအခမဲ့စာချက်ဝိုင်းမှာလည်းအထားခဲ့ပါတယ်
။ကလေးလေးကတော့မတီးယာဖြေသိမ့်လိုက်တာပေါ့နော်။ဖြေစိတ်တော့မကောင်းဘူးပေါ့နော်။သူဟာတစ်စစ်ချိုးဒီလိုမျိုးခံရရတယ်ဆိုတဲ့ဥစ္စာကကြတော့မကောင်းဘူးပေါ့နော်
။မုံမုံအတွက်ဒုမလိုအပ်တဲ့အကူအညီတွေရရှိနေပေမဲ့လည်းသူတို့ကျူးလွန်ခံရတဲ့အပြစ်တွေအတွက်ကြောင့်အမျိုးသမီးလေးတွေအပြစ်ပေးခံရတာမျိုးကမဖြစ်သင့်ဘူးလို့မွန်ပြည်နယ်ပညာရေးဌာနညွှန်ကြားရေးမှူးဒေါက်တာချွတ်ချုံမြအောင်ကဆိုပါတယ်
။အဲ့ဒီ map ကိုရှစ်သွားတာလို့ပေါ့နော်အကြမ်းဖက်ခံရတာလို့ဒီကလေးလေးကိုကြောင်းနေတာလက်မခံဘူးဟုတ်။ဒါပေမဲ့ငရုရဲ့ society နဲ့ငရုရဲ့ culture ကသဘောတဘာဝကဒီပေါ်မှာထားတဲ့သဘောတဘာဝကတမျိုးဖြစ်နေတဲ့အခါကျတော့သူ့ကြောင်းကိုလည်းသူ့ကိုယ်တိုင်ကလာဖို့ခတ်သွားတယ်မိဘကပြန်ထားဖို့ခက်တယ်
ဒီလိုမျိုးခွဲခြားဆက်ဆံမှုတွေကိုကျောင်းအများစုရဲ့အောက်ချုပ်ရေးပိုင်းမှာပြုလုပ်နေကြပေမဲ့ဒါတွေကတရားဝင်မှုမရှိဘူးလို့တော်ချွတ်ချွတ်မြအောင်ဆိုပါတယ်မြန်မာလူမှုအတိုင်းအဝိုင်းရဲ့ပြစ်မှုကျူးလွန်သူတွေကိုအပြစ်တင်မှုစတဲ့ရှက်စရာကောင်းတဲ့ယဉ်ကျေးမှုတွေကမကြာခဏဆိုသလိုစီးငင်းစည်းကမ်းတွေကိုအနိုင်ယူလေ့ရှိပါတယ်လိမ်ပိုင်းဆိုင်ရာစော်ကားခံရပြီးတဲ့နောက်မှာမိဘတွေကဆရာဆရာမတွေနဲ့အချမ်းတော်ကျောင်းသားတွေရဲ့ရန်လိုတဲ့အပြုမူတွေကိုကြောက်ရွံ့ကြတဲ့အတွက်ကြောင့်ကလေးတွေကိုကျောင်းပြန်အပ်ဖို့တိုးဆောက်နေကြပါတယ်။မြန်မာနိုင်ငံလူမှုအတိုင်းအဝိုင်းရဲ့ထားတဲ့စံနှုန်းနဲ့ယဉ်ကျေးမှုကြောင့်ကျောင်းမတက်ချင်ကြတာတွေရှိတယ်လို့တချို့တော့မိဘတွေကမိမိကလေးမျက်နှာငယ်မှာစိုးလို့ပြန်မထားတာလည်းရှိတယ်လို့ဒေါက်တာချွတ်ချွတ်မြအောင်ကထောက်ပြခဲ့ပါတယ်။လိမ်ပိုင်းဆိုင်ရာစော်ကားခံရသူကလေးငယ်တွေကလည်းဒီလိုအဖြစ်မျိုးတွေကြုံရမှာကိုပို့ပြီးတော့ကြောက်ရွံ့နေကြပါတယ်
။ဒီတဲလို့မှတော့ဘာမှသတ်မှတ်ထားတာမရှိဘူး။မလာရောက်မသွားရောက်ကြောင်းအရောက်ထုတ်ကိုထုတ်ရမယ်အဲ့ဒီလိုမျိုးတွေတော့တရားဝင်တတ်မှတ်ထားတာပါမရှိ
မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အိမ်တွင်းအကြမ်းဖက်မှုစိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကလေးတူငယ်တွေနဲ့မတန်ဆွမ်းတဲ့အမျိုးသမီးတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာတွေနဲ့ပတ်သက်ပြီးတော့ကာယကံရှင်တွေရဲ့ခံစားချက်မိသားစုဝင်တွေရဲ့ခံစားချက်တွေကိုသူတို့ရဲ့ကုန်တိတ်ခါနဲ့လုံခြုံမှုအတွက်ထောက်ပေါ်ပြောဆိုမှုတွေမရှိပါဘူးတချို့ကတော့ဘလိုလူတွေနဲ့ပြောပြီးဘလိုဖြေရှင်းရမလဲဆိုတာကိုနားမလည်တာတွေလည်းရှိပါတယ်။ဒီလိုကိစ္စမျိုးတွေကိုတချို့တွေကဖုံးဖိထားတာတွေရှိသလိုတချို့တွေကအမှန်တရားကိုဖော်ထုတ်ကြတာတွေလည်းရှိပါတယ်။လက်ရှိအချိန်မှာမော်လမြိုင်မြို့မှာရှိတဲ့အကြမ်းဖက်ခံရတဲ့အမျိုးသမီးတွေခိုးလှုံဖို့အတွက်ရည်ရွယ်ပြီးအကြမ်းဖက်ခံအမျိုးသမီးများစောက်ရှောက်ရေးကိဟာလေးတွေလည်းဖွင့်ထားတာရှိပါတယ်။ အမျိုးသမီးနဲ့မိန်းကလေးငယ်တို့ရဲ့ပေါ်ကျူးလွန်တဲ့လိမ်ပိုင်းဆိုင်ရာအကြံဖက်မှုတွေဟာကြီးမားတဲ့ပြဿနာတစ်ခုဖြစ်နေတာကိုတပ်ဆိုင်ရာအစိုးရတွေနဲ့ပြည်သူလူထုတွေသိရှိစေဖို့အတွက်ပြီးခဲ့တဲ့2018ခုနှစ်မတ်လက စံပြလူထုအခြေပြုဖို့ဖြိုးရေးအဖွဲ့ကဥပဒေရေးရာဝန်ဆောင်မှုအတွေ့အကြုံပိုင်းဆိုင်ရာအစီရင်ခံစာကိုထုတ်ဝေခဲ့ပါတယ်အခုလိုမျိုးအကြံဖက်ခံရတဲ့အမျိုးသမီးငယ်တွေရဲ့စိတ်ပိုင်းဆိုင်ရာတန်ရာတွေမဖြစ်အောင်တို့လေးတွေရဲ့ဘဝရှိရေးအတွက်ကောင်းဆုံးဖြစ်အောင်ဘယ်လိုနေထိုင်ရမလဲတို့ပတ်ဝန်းကျင်မှာရှိတဲ့လူတွေကိုလည်းဘယ်လိုဖေးမကူညီရမလဲဆိုတာကိုအရင်ဦးဆုံးအသိပညာပေးဖ တဲ့အမျိုးသမီးလေးတွေပဲဖြစ်ဖြစ်ဒီအမျိုးသမီးလေးတွေကလည်းငွေလာတဲ့ကလေးတွေပဲဖြစ်ပေါ့နော်သူတို့ရဲ့အနာဂတ်မှာတိုင်ငယ်စိတ်တွေဖြစ်စေတဲ့ဇာတ်တွေကျောင်းနေရကလေးတွေဆိုရင်လည်းသူတို့ရဲ့ပေါဝန်းကျင်အတိုင်းဝိုင်းမှာရှိတဲ့လူငယ်တွေအနေနဲ့လည်းသူတို့ကိုဖြစ်ပင်မထားဖို့အသိပညာပေးမှုတွေလုပ်ရတယ်ပေါ့နော်အကျံဖက်ခံရတဲ့ကလေးတွေအထူးသဖြင့်ကျောင်းနေရွယ်ကလေးငယ်တွေဖြစ်နေမယ်ဆိုရင်တော့သူတို့ရဲ့မိဘအတိုင်းဝိုင်းနဲ့ကျောင်းမှာသူတို့နဲ့အနီးကဆုံးဖြစ်တဲ့ဆရာဆရာမတွေကလည်းထိုကလေးတွေအပေါ်ကိုနားလည်ပြီးတော့သူတို့ကိုဖေးမှကူညီဖို့အထူးလိုအပ်တယ်လို့မိစာယာပွိုင်းကထောက်ပြခဲ့ပါတယ်လိမ်မိုင်းဆိုင်ရာကြံဖက်မှုကြောင့်ပန်းကောင်းအညွန့်ချိုးခံခဲ့ရတဲ့အမျိုးသမီးငယ်လေးတွေအယွမ်းမြောက်တဲ့ကြောင်းနေတဲ့ကလေးတွေကကျမတို့လူမှုအတိုင်းဝိုင်းမှာအများကြီးရှိပါတယ်။မြန်မာနိုင်ငံရဲ့ပညာရေးမူဝါဒအရဆိုရင်တော့ကြောင်းနေရွယ်ကလေးတွေဟာကြောင်းတက်ရမယ်ဆိုပြီးနိုင်ငံတော်ကချမှတ်ထားတာတွေရှိပေမဲ့လိမ်ပိုင်းဆိုင်ရာကြံဖက်ခံရတဲ့အမျိုးသမီးငယ်လေးတွေအသက်ငယ်မတိုင်းကျူးလွန်ခံရတဲ့ကလေးငယ်တွေကိုပဝန်းကျင်ကဖေးမှကူညီမှုမရှိတဲ့အပြင်အပြစ်ပြောဆိုမှုတွေ၊ကဲ့ရဲ့ရှုတ်ချမှုတွေပုံများတဲ့အတွက်ကြောင့်ကလေးငယ်တွေဟာပညာရေးကိုဆုံးခန်းတိုင်အောင်မတင်ကြနိုင်ဘဲပညာရေးတစ်စိတ်တစ်ပိုင်းနဲ့ကျောင်းကနေထွက်လိုက်တဲ့ကလေးတွေလည်းရှိပါတယ်လိမ်မိုင်းဆိုင်ရာကျန်းဖက်ခံရတဲ့အမျိုးသမီးတွေအတွက်စိတ်ပိုင်းဆိုင်ရာပြန်လည်ကုစားမှုတွေ၊ကျန်းမာရေး၊ပညာရေး၊လူမှုရေးနဲ့ရှေ့ဆက်သူတို့ရဲ့ဘဝအလုံးချုံမှုရရှိအောင်အဖက်ဖက်မှဝိုင်းဝန်းကူညီဖေးမဖို့လိုအပ်ပါတယ်။အခုလက်ရှိအချိန်မှာတော့မိုးမိုးတယောက်ဒူမရဲ့အနာဂတ်ရည်မှန်းချက်ပြည့်ဖို့အတွက်အခက်အခဲတွေကြားစူးစမ်းနေရဆဲဖြစ်ပါတယ်။ဒူမကျောင်းမတက်ရတဲ့အတွက်ကြောင့်စာလိုက်နိုင်အောင်မနေစူးစမ်းနေရတယ်လို့ဆိုပါတယ
်။ကျောင်းကျောင်းလည်းမတက်အပြင်ပြင်လည်းဆိုတော့နည်းနည်းအခက်ခဲရှိတယ်ပေါ့မယ်။ဒီမှာလည်းစာတက်ခါရတယ်၊စစ်စစ်မှာလည်းတက်ခါမှတ်ခါရတယ်ဆိုတော့တော်တော်အခုစစ်စစ်မှာကျတော့တက်ခါလည်းရတယ်လေ။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency မှသတင်းထောက်ဝန်ဆောင်မော်ဇာနီနဲ့ Jared Downing တို့ဖြစ်ပါတယ်။အပတ်စဉ်ဇန်နဝါရီနေ့တိုင်းတင်ဆက်ပေးနေတဲ့ဒိုးအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်ရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hyundai တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးနေတဲ့ဒိုးအတန်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VOA ကတင်ဆက်နေတဲ့သတင်းတွေနဲ့အတူရုပ်သံအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေကိုဖတ်ရှုနားဆင်လို့ရဆိုရင်တော့ burmese.voanews.com internet ဆက်မြန်းနာကိုလာရောက်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ကနေတင်ကနေနေ့မနက်ဘက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါလေ။အခုတော့စနေညဓာတ်ရိုက်လီလိုင်းအစီအစဉ်အလှည့်ရောက်လာပါပြီ။ပြည်ပကဖြစ်နေတဲ့ဒေသတွေမှာလက်နက်ကင်အဖွဲ့အစည်းတွေကအရသာတွေကိုအကြောင်းမျိုးမျိုးနဲ့ဖမ်းဆီးတာရှိနေတယ်လို့အကမသိရင်အသက်ပါဆုံးရှုံးရတဲ့အထိကျုံးရတတ်ပါလေအခုဆိုရင်ချင်းတိုင်းသာလွတ်တော်အမတ်တူကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထိဖြစ်လာပါလေလက်နက်ကင်ပဋိပက္ခတွေကြားရဲသားတွေကိုဘလို့အကာအကွယ်ပေးမလဲဆိုတာနဲ့ပတ်သက်လို့စနေညတိုက်ရိုက်လီလိုင်းအစီအစဉ်မှာကိုအောင်လွင်ဦးဆွေးနွေးတင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာဒီနေ့တဲ့ဒီလိုက်စီစဉ်မှာတော့ဒီလက်နက်ကင်ပရီဖက်တွေချမ်းမှာရဲသားတွေကိုဘလို့အကာအကွယ်ပေးနိုင်မလဲဆိုတာဆွေးနွေးသွားမှာပါပရီဖက်ဖြစ်ရဒေသတွေမှာလက်နက်ကင်ဖွဲ့စည်းတွေကဒီရဲသားတွေကိုအကြောင်းမျိုးမျိုးနဲ့ဖမ်းတာဆီးရတာရှိနေတယ်လို့ပဲအခက်မသိရင်အသက်ပါဆုံးရှုံးရတဲ့အထိလဲမကြာခဏကြုံနေရပါတယ်ဆိုတော့ဒီလက်နက်ကင်ပရီဖက်တွေချမ်းမှာရဲသားတွေအကာအကွယ်မဲ့နေရတာဘာကြောင့်များပါလဲရဲသားပြည်သူတွေလုံခြုံရေးဘယ်သူတွေကဘလို့တောင်းဝန်ယူနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပြင်နိုင်ဆွေးနွေးဖို့အတွက်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားဦးဖေသန်းနောက်လူခွင့်လှုပ်ရှားသူရှင်းနေရေးဦးသိန်းတန်းတို့ကိုဖိတ်ကြားထားပါရယ်ဆိုတော့ကျွန်တော်တို့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလေလိုင်းပေါ်ရောက်နေဖြစ်တာမျိုးအစီအစဉ်ကိုအခုပဲဆက်လိုက်ချင်ပါရယ်ကျွန်တော်ဒီအရင်ဆုံးအနေနဲ့ကတော့ဒီလက်ရှိအခြေအနေပုံမှာသုံးသပ်စီချင်ပါရယ်အခုဒီနောက်ဆုံးမှဆိုရင်လည်းဒီချင်းတိုင်းသာလွတ်တော်အမတ်တယောက်ကိုအေးဖွဲ့ကဖမ်းထားတာရှိပါရယ်ဟိုဒီစောပိုင်းမှာတော့လည်းအိန္ဒိယနိုင်ငံသားတချို့ကအဖမ်းခံခဲ့ရတာရှိပါတယ်။ဟိုဒီထဲကပြန်လွတ်လာတဲ့သူတွေရှိမှလည်းတချို့ကလည်းဒီဖမ်းတာစီတာလုံးတည်ကြရတယ်။ဟိုဒီမတိုင်ခင်မှာတော့လည်းရခိုင်ပြည်နယ်မှာစစ်တပ်ကဖမ်းထားတော့ရဲသားတွေတည်ခဲ့ဘူးရတယ်လေရှိပါတယ်။ဟိုတကယ်တော့ဒီပြဿနာတွေကဒီရခိုင်ပြည်နယ်မှာလည်းမဟုတ်ပါဘူး။တခြားတိုက်ပွဲတွေဖြစ်တဲ့ဒေသတွေမှာလည်းကြုံနေရတာပါ။ဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေဆရာဦးပေသန်းဟိုရေဝီကတုံ့တက်ပေးပါလားခင်ဗျာ။ဒီပြည်ကဖြစ်တဲ့ဒေသတွေမှာဒီလိုဖြစ်စဉ်တွေဟာဖြစ်ရိုးဖြစ်စဉ်ပြဿနာတစ်ခုလို့ပဲကျွန်တော်တို့သဘောထားရမှာလားဒါမှမဟုတ်အခုကြုံနေရတာတွေကပမာန်ထက်လွန်ခဲ့တဲ့အခြေအနေမျိုးအများရောက်နေသလားဆရာ
ဟုတ်ကဲ့ဒီကအချိန်ကြီးပြောချင်တာကတော့ကျွန်တော်နိုင်ငံမှာလိမ့်လိုက်တဲ့ဒီမိဖွားလာတဲ့ဒီပြည်သူစီတောက်လောင်ခဲ့တာနှစ်ပေါင်း80ကျားခဲ့ပါပြီတမန်တော်တိုင်းနာလက်နက်ကန်ကြီးကြားမှာအဖက်ကတည်းကအပြတ်ချိန်မနိုင်အနိုင်ရခဲ့တယ်ဆိုတာလည်းမရှိပါဘူးဒါကမသိရှင်းအောင်ဆောင်နေလို့မရတဲ့တမိုင်းတင်ထားတာဖြစ်ပါတယ်ဒီလိုရရမှာကျွန်တော်ခက်တဲ့ကြားမှာဒီလိုရမျိုးကြောင်ဖြစ်ကြရတယ်။ဖိုက်ချီခံရရတယ်။စိတ်ဆက်တက်ပြက်ခံရရတယ်။မိုင်းကြီးကြီးကြီးပြီးတော့ဒေသကြီးရောက်တာကြီးအပုံတူကြီးဖြစ်ပါတယ်။အခုဆိုရင်တမိုင်းကလုံးမှာစိတ်ဆက်ဆောင်နေတယ်၊သိရှိပြီးတော့ဒုက္ခရောက်နေရတယ်။အေးပြန်ရဖို့လမ်းမနေသေးပါဘူး။အချို့နေရာတွေမှာကျရင်စစ်ပွဲတွေကပိတ်နေရတယ်၊အတင်းချက်တွေမရဘူး။ဆောက်ရှားပွေကအမီးနားတွေကိုတောင်ဖက်လို့မရဘူး။နှဲ့နေတဲ့စကားတွေကမနေသိနိုင်တဲ့ဒီတိုင်းခံကြည့်နေကြတယ်။ပူချိုးတာကအဲ့ဒါကိုအားပေးလို့ဆိုရင်နောက်တစ်ခါကျတော့တန်တရားနဲ့ဖမ်းဆီးတာ၊ထောင်ချတာ၊တတ်ချက်တာ၊နှိမ့်ချက်တာတွေကြောင့်အပြစ်မဲ့ပြည်သူတွေဟာစိတ်ရင်းကြောင်းကြပြီးတော့ဆောက်တည်ရမယ့်ဖြစ်နေကြတယ်။ဒါပြီးအားလုံးကတကယ်တမ်းဆိုတော့စိတ်ရဲ့အမိတ္တတွေပဲဖြစ်ပါတယ်။ဒီစိတ်ကြောင့်ပြည်သူတွေဒုက္ခရောက်ကြရတယ်။ဒီစိတ်ကြောင့်နှစ်ဖက်စစ်တီးတွေနိုင်ငံသားတွေကြက်ဆုံခဲ့ရတယ်။ဒီစိတ်ကြောင့်နိုင်ငံလည်းဝဲကြံကြက်ခဲ့တယ်။ဒါကြောင့်ကိုယ်ချင်းချင်းကြားမှာဖြစ်နေတဲ့ဒီလိုစိတ်တွေကြက်တန်တော့အများဆုံးမလုံနိုင်ကြဘူးဆိုရင်ဒီအချိုးတန်တရားကရိတ်ထနိုင်မှာမဟုတ်ပါဘူး။ကိုအကြောင်းပြချင်းနဲ့ကိုတစ်ပတ်ကတစ်ပတ်အစ်ပုံချနေနေချင်းတော့မိန်းမရေးလမ်းကြောင်းမှန်ကိုဘယ်တော့မှမရောက်နိုင်ပါဘူးပြည်သူတွေကလည်းဆက်ပြီးတော့အစ်ပေးဖြစ်တာဒုက္ခရောက်နေကြအောင်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာနော
်ဟုတ်ကဲ့ဆိုတော့ဆရာဦးပေသန်းဒီလိုရက်သားတွေဟိုကာကွယ်မဲ့အခြေအနေရောက်နေတာကအတိတ်ကဘာကြောင့်လဲဒီလက်နက်ကန်အဖွဲ့စည်းတွေဘက်ကဟိုစီးလို့ကန်းလို့လုံနေကြတာမျိုးလားဒါမှမဟုတ်ဥပဒေကာကွယ်အားနည်းလို့လားအတိတ်ကလက်ရှိဟိုကြုံတွေ့နေရတဲ့အခင်းအချင်းမှဆိုဘာကြောင့်ဖြစ်နေရတာလဲဆရာဒါက
တော့ကျွန်တော်ကြည့်ကြရတာလေအဲတစ်ချက်ကိုတစ်ချက်အနိုင်သိကြတာဟုတ်ဒီမှာအချင်းမခံဘူးဒီတော့အဲ့ဒီစစ်ပွဲတွေအွန်လိုင်းတို့တဲ့ဒီလိုရဲ့ဟာလာဆရာအနိုင်ရဖို့အတွက်ဆိုရင်ဒါကစီဒီကဒီသိကြတယ်ကအနေနဲ့ဂျားကကန်ဖက်ကြီးအဖြစ်နေတယ်ဒါဆိုစစ်တိုက်တယ်ဆိုတာစစ်သားတွေကြီးတိုက်နေရတာမဟုတ်ဘူးနော်အတူတူဆောက်ဆံမှုတွေရှိမယ်ပူအောင်ဆောင်ရွက်တွေရှိမယ်ဆက်ညီတွေရှိမယ် အဲ့အရာတွေကြောင်းပြီးတော့မဖက်စလုံးကအရင်းအမြစ်နဲ့ဆိုရင်အင်ဒါကျွန်တော်တို့ကဟိုဒီချက်အလင်းစာရင်းတွေကိုဒီတွေကချက်ပြီးတော့ခံရအောင်ပါပဲအဲ့တိတ်တဲ့ကြောင့်ဟိုတိတ်တဲ့ချက်နဲ့ဒီပေါ်မှာလည်းဒီပြတ်လာပြီဟာအများကြီးချင်းနေနေလို့ကျွန်တော်ထင်တယ်ညဘုဒ္ဓမှာတောင်းချင်ရဲ့ဆိုတောင်းချင်ရည်ရအများကြီးတော့နော်ဒီတိတ်ကြောင့်တော့နောက်မှာပဲပြတာဆွေးနေချင်ပါတယ်ဒါနဲ့ကျွန်တော်တ ဲ့ပုံစံလို့ပေါ့ဒါကကျွန်တော်ကပြောတဲ့အတိုင်းပေါ့နော်ညီချင်းရေးဒီရန်ကြီးကိုဆက်မလျှောက်ပဲနဲ့အဲကိုအကြတူအကြဟာလာပြတ်ပြတ်ပြတ်ပြီးတော့အမှန်ကြီးနေရမယ်ဆိုတဲ့စိတ်ဆန္ဒနဲ့အဒီကမှာဆက်ပြီးတော့ဖြစ်နေတယ်လို့ကျွန်တော်မြင်ပါတယ်နော
်ဟုတ်ကဲ့ဆရာဦးပေးတန်းဆွေးနွေးရကျေးဇူးပါဆိုတော့ရှင်းနေယူဦးတင်းတန်းဦးကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဆိုတော့ဆရာဦးတင်းတန်းဦးရဲ့လက်ရှိဒီပိပခတ်တွေဖြစ်နေတာအခုရခိုင်ရတော့ခြေနေရတော့ပိုဆိုးတာပေါ့လေတကယ်တော့တခြားဒေသတွေမှာလည်းအလားတူဖြစ်နေတာရှိပါတယ်ဒီရက်သားတွေတန်းကန်စည်းကမ်းတွေအခက်မတင်သိရတဲ့အဆင့်တိဖြစ်နေပါတယ်ဆိုတော့ဒါတွေကဟိုပိပခတ်တွေဖြစ်တဲ့နေရာတွေမှာဒါဖြစ်ရိုးဖြစ်စဉ်ပြဿနာတစ်ခုလို့လည်းကျွန်တော်တို့သဘောထားရမှာလားဒါမှမဟုတ်လက်ရှိကြုံနေရတွေကတမန်ထက်ပိုတယ်လို့ပြောနိုင်လားဆရာ
။ဟိုနေရာမျိုးပြောလို့ရတယ်။ဒီလား။အဲတစ်ခါကလည်းခြေဦးဖြစ်စဉ်လို့ကျွန်တော်တို့ပြောရလို့ဖြစ်တယ်။ခင်ဗျားပဲဗမာပြည်ကြီးနဲ့စစ်တွင်မှာတိုင်းရင်းသားပြည်သူအသီးသီးကဒါတွေခံစားကြရတာကြားနေပါပြီ။နောက်တစ်ခါကလည်းအခုကြာတော့အဲ့ဒီအချိန်နဲ့ထူးခြားတဲ့အချက်တွေပေါ့နော်။ဒီကျွန်တော်တို့ဆွဆွဲချက်တွေကတမရော်ဘက်ကဘယ်လိုလုပ်တယ်ဘယ်လိုကျူးလို့နေဆိုတဲ့အချက်မျိုးတွေပဲကျွန်တော်တို့တစ်သက်လုံးတို့ရရတာပေါ့နော်။ဒါခုကြတော့ဟိုအဲ့ဒီချက်ထိုးလာပြီးတော့ကျန်တဲ့အီးပေါ့တနက်ကန်ဖွဲ့စည်းတွေကတိုင်းသားတွေဖမ်းသွားတာအရေးကြီးဆိုရင်ဒါခုလောလောဆယ်ကျွန်တော်တို့ပြီးတော့ဘုရားဥပဒေတင်ကိုဖမ်းထားတာစတဲ့အချက်မျိုးတွေပေါ်လာတဲ့အခါကျတော့အခုအချိန်နဲ့အတန်အန်ဖြူဖြစ်စနေဟိုကြော်တက်လာပြီ။ဟောဆိုတမရော်ဘက်ကကျူးလွန်တဲ့ကိစ္စတွေနဲ့ပတ်သက်လို့ကျွန်တော်တို့က1950ခုဒါတမရော်ဥတွေရှိတယ်နီးဥတွေရှိတယ်နောက် rule of engagement ပေါ့ဗျာသူတို့လိုက်လာတယ်စီမင်းစည်းကမ်းတွေရှိတော့ဟုတ်တက်ဆိုင်ညာအဖွဲ့အစည်းကကျူးလွန်တဲ့အခါမှာကျွန်တော်တို့ကာဝဲလူကြီးစီဒီဥတွေနဲ့ညီပြင်ပြတိုင်တန်းခွင့်ရှိတာပေါ့နော်ဒါဆန်းလို့ရှိရဲ့ရေးယူဆောင်ရခြင်းမရှိတာမရှိတာတပိုင်ကျွန်တော်ပါရေးယူဆောင်ရဥတွေရှိဒါပေမဲ့အဲ့လိုလက်နဲ့ကအဖွဲ့အစည်းတွေပေါ်သွားလုပ်ကင်ပါတဲ့ကိစ္စကကျွန်တော်တို့ကဘာနဲ့တုတ်ကြမှာလဲဆိုတဲ့ပြဿနာရှိတယ်ဗျာအခုကတော့တိုင်းလူကြီးသားတွေကအတိုင်းတော်တပီလူတွေကဟိုဘက်တစ်ဖက်ထဲရဲ့အင်ပန်နေဆက်မှုတွေမဟုတ်တော့တစ်ဖက်တစ်လုံးကညီမနေဆက်ခံရပြီ။တော့ဒီဘက်ကလူကဟိုဘက်ဒါဟိုဘက်ကလူရဲ့ဘက်သားလို့ဆိုဆိုတယ်။ဟိုဘက်ကလူကဒီဘက်ကလူကဘက်သားလို့ဆိုဆိုတယ်ဆိုတော့အခြေမျိုးတွေမှာပြည်သူကမလွတ်တာမလွတ်တာဒီရတာကြောက်ရဲ့အခြေအနေမျိုးတွေကတဆင့်ပေါ့နော်။တဆင့်တဲ့တဆင့်ပိုဆိုးလာတယ်။တရားဝင်စုံမှုလည်းမရှိဘူး။တော့တရားမျှတမှုလည်းမရှိဘူးပေါ့။ဘယ်လိုလုပ်လို့တော့ဖဲန်စကွဲလည်းမရှိဘူး။အဲ့ဒီအခြေအနေမျိုးမှာပြည်တွင်းစစ်မရင်ရက်ဆဲပြီးတော့ပြည်တွင်းရင်းမရသမျှကတော့ဒီကိစ္စတွေပြည်သူတွေအားခါးစည်းခံရအောင်ပဲကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဆရာဦးတင်တန်းနောက်တစ်ပိုင်းကလည်းကျွန်တော်မင်းရှင်တာအခုကျွန်တော်တို့ဖြစ်နေတဲ့ဟာကအခုပေါ့လေဟိုလက်ရှိကြုံရတဲ့အခြေအနေမှာဒီလက်ကင်ဖွဲ့စည်းတွေကစီးလုကန်းလို့လုပ်နေကြလို့လားဒါမှမဟုတ်ဥရရဲ့အကာအကွယ်တွေကအားနေလို့လားအဓိကဖြစ်နေရတဲ့အခြေအနေကဘာကြောင့်ဖြစ်ရလဲလို့ဆရာအနေနဲ့သုံးသပ်မိလဲ
။ဥရရတော့ကျွန်တော်ဗမာပြည်မှာသူပြည်သူတွေတော့ရှိတာပေါ့ဗျာအရှိမေများအားနည်းတယ်ပေါ့လက်လက်မမီတဲ့နေရာတွေရှိတယ်ဥပဒေပါဆိုလိုချင်တာကကျွန်တော်တို့စစ်ပွဲတွေဖြစ်ပွားပြီးတော့နေစုံနေသားဒီသားကိစ္စအနေမှာဥပဒေအားနည်းတယ်မရှိဘူးလို့ကျွန်တော်ထင်တယ်ဗျာသိုးပေါက်ကြတာပဲပေါ့နော်သူစွဆွဲချက်တွေရှိတယ်တကယ်လည်းသူစွဆွဲချက်တို့ရေးယူဆောင်ခါကလည်းရှိတယ်အဲ့တော့တစ်ဖက်မှာဟိုကတော့ခုနကျွန်တော်ပြောသလိုပဲတက်မတော်ပဲပါ1950ကိုဒါဒီတက်မတော်ဥပဒေရှိတယ်ဥပဒေရှိတယ်အဲ့တော့ကချုံပေါ်လို့ရှိရင်ကျွန်တော်တို့ပြောကြရရှိသေးတယ်။အခြားတစ်ဖက်ကဆောင်ရွက်တယ်ဆိုရင်ကျွန်တော်ကားမပြောရဘူး။ပြောကြပြီဆိုတော့တကယ်တော့လူလောက်တော့တရားဝင်စုမုံကတော့ဒါဒီမှာစိတ်တုံးပွေပြောင်းနေတယ်လို့ကျွန်တော်တို့ပြောပါပါ။အတူတင်းဒီရက်စစ်ကြီးရဲ့ဒီအချိန်ဩဇာအောက်မှာဒီရက်စစ်တိုက်ပွဲစဉ်တွေအောက်မှာဒီရက်စစ်ပြဿနာတွေအောက်မှာတော့ဒီပြဿနာတွေကျွန်တော်ရဲ့တရားဝင်စုမုံကမရှိတဲ့လောက်ဖြစ်နေပြီးတော့ဒီလူတွေကနှစ်ဖက်သုံးကဒုက္ခပြတာခံနေရတဲ့အကြောင်းဖြစ်တာပေါ့နော်။ဆိုလိုချင်တာဒီဘက်မှာတော့ကျွန်တော်တို့ပြောကြရရှိတယ်အာကျွန်တော်တို့ဒီဥရိယကျွန်တော်ပြောကျွန်တော်တို့ဗာကန်ကြွယ်ပြီးတော့အာဒါလို့ချိုးပေါက်ပါတယ်သူသင်ပါနေကြတော့တစ်ဖက်မှာကျွန်တော်ပြောကြမှရှိပြောရမယ်ဗာဖတ်သွားတယ်ဒါသုံးမစစ်စစ်ကရှိတယ်ဒါသူတို့ဥရိနဲ့ရေးယူပြီးပြတယ်သူတို့ဥရိယကတော့မှန်နေမှမှန်မှုပဲကျွန်တော်မသိမသိနိုင်ဘူးပေါ့နော်ဘယ်လိုလဲသုံးမစစ်စစ်ကပြောနိုင်တဲ့အခါကျတော့ပြည်သူတွေရဲ့ဘဝတကယ်ကိုမီးနှခါနာမီးစာပင်ဖြစ်ပြီးတော့တရားဥပဒေစိုးမိုးမှုကင်းမဲ့တဲ့အနေအထားမျိုးရင်ဆိုင်နေရတယ် ဒီဟာရဲ့အရင်က root cause ဆိုတဲ့ပြည်တွင်းစီရဲဆဲနိုင်မှာဒါပြည်တွင်းကြီးရမှာဒါဒီကိစ္စကိုသိချင်းနိုင်လို့တော့ဆိုပြီးလဲ
โอเคဆရာတင်တဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုတရက်ဒီ Facebook ပေါ်နေမှတ်ချက်ပေးနေရတဲ့ချို့ကိုလည်းပဲဒီနေရာမှာဖော်ပြခြင်းပါတယ်သူကတော့ Psycho ဆိုတဲ့အကောင့်နဲ့မှာသူကတော့အခုလိုဖြစ်နေတာကတဲ့နှစ်ဖက်စလုံးမှာတာဝန်ရှိပါတယ်အခုအေးကိုလည်းပြောခြင်းပါတယ်အယသအဆူရကိုဒုက္ခမပေးပါနဲ့ဆိုပြီးသူကရေးပါတယ်နောက်သူကတော့ကိုအေးတဲ့သူကတော့ကျွန်တော်ကတော့လူရင်းကိုတူတူပဲပြောခြင်းပါတယ်တက်မလို့ကသဘောထားကြီးကြီးနဲ့ပြည်သူလူထုကိုဘယ်တော့မှဆက်ဆံတာကိုမမြင်ရပါဘူးခင်ဗျာဆိုပြီးတော့သူကရေးပါတယ်နောက်ထပ်စာတချို့လည်းရှိပါသေးတယ်မက်ခွန်ညူဖတ်ပြပေးပါဦးခင်ဗျာ
တယောက်ကချမ်းမြေ့အောင်ဆိုတဲ့အကောင်မှာဘာအဖြစ်မှရှာကြရမလို့ဘူးစစ်ဖြစ်တဲ့နေရာအလုံးနာကရွာသူရွာသားခလေးကအစအေးအေးဘက်တော်သားတရင်ပေအားပေးအမြောက်တွေးကြည့်ပဲအရက်သားဝတ်စုံနဲ့တနက်ကန်ရဲနဲ့စစ်သားမြင်ရင်ချောင်းပြစ်ပြန်ပြစ်လိုက်တော့လက်နက်ဖွဲ့ရာတဲ့ပြေးဝင်အရက်သားအယောင်ဆောင်ထိတ်တိုက်တွေ့လို့ပြစ်ခတ်လို့သေးတော့အရက်သားလို့ကြီးညာအားကစားဝတ်စုံနဲ့သေးရင်အေးအေးလို့မှတ်စစ်ဖြစ်အောင်စပြီးမိမွေတာအေးအေးအရက်သားအစ်စ်မှန်ဆိုရင်တိုက်ပွဲဖြစ်တဲ့နေရာနဲ့ဝေးဝေးနေကြမှာပေါ့လို့ရေးထားပါတယ်။နောက်တစ်ယောက်ကတော့ပီတာကိုကိုပါ။နှစ်ဖက်လုံးမှာတာဝန်ရှိသလိုတာဝန်အရှိဆုံးကတော့အစိုးရတက်မတော်လို့ဆိုပေမဲ့တာဝန်အမဲဆုံးလို့လည်းပြန်ပြောရမှာပါပဲ။ကျွန်တော်တို့ရွာတွေမှာကြည့်လိုက်မယ်ဆိုရင်ရာဇဝတ်မှုကျူးလွန်တာချင်းအတူတူအစိုးရတက်မတော်ဘက်ကအဆိုးဆုံးပါပဲ။ကြောက်ရတာချင်းအတူတူအစိုးရတက်မတော်ကိုပိုးပြီးကြောက်ရတာအမှန်ပါ။ကျွန်တော်တို့ပြည်သူတွေအတွက်အကာအကွယ်မဲ့လွန်းနေပါပြီအဖြေကတော့ရှင်းပါတယ်ပြည်သူတွေကိုငဲ့ပြီးငြိမ်းချမ်းရေးလိုလားကြတဲ့တိုင်းရင်းသားလက်နက်ကရဲတနိုင်ငံလုံးမှာရှိတဲ့ပြည်သူရဲဘာလို့စံတာမပြည့်ရတာလဲဆိုတာအားလုံးသိနေကြတဲ့အတိုင်းပါပဲလို့ရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာရေးလဲအီးမေးလ်တွေနဲ့တော့ဒီ Facebook ပေါ်ကပို့ပို့ထားရရတော်တော်များရှိနေပါသေးတယ်နောက်စာစုံကတော့မောင်ဝင်းဟန်အင်းလေးပါသူကတော့အခုလိုစန့်ကျင်ဘက်လက်နက်ကဖွဲ့စည်းနှစ်ခုရမှာအပြစ်မရှိတဲ့အရသာပြည်သူတွေတိတ်ချေထန်ရတာတွေအိုးရင်ဆွန့်ခွာထွက်ပြေးနေရပြီးဆားရမယ်တောက်ရမယ်ပညာမသင်နိုင်ချမ်းမိုင်ဆားရှောက်မှုမရဆားရဒုက္ခဆင်းရဲမှုတွေနဲ့ကြုံတွေ့နေရတာနှစ်90တောင်ရှိနေပါပြီအစိုးရဆက်ဆက်အခုလိုစစ်ဘေးစစ်တမ်းကြောင့်ပြည်သူတွေရဲ့လူမှုဘဝတွေလုံခြုံရေးချမ်းမှုကိုတာဝန်မယူနိုင်တာစိတ်မကောင်းစရာပါလွတ်လပ်ရပြီးကလေးကဖြစ်နေတာဆိုတော့လွတ်လပ်တဲ့နိုင်ငံတကာနိုင်ငံရဲ့အနေအထားကအနှစ်သာရကင်းမဲ့နေတယ်လို့ပဲပြောရမလို့ဖြစ်နေပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ဝင်းဆိုတဲ့ကောင်းပါရှင်မှာသူကတော့2008အခြေခံဥပဒေမပြင်းစင်နိုင်တဲ့ဒီလိုပြဿနာတွေမကြမကြဖြစ်နေမှာပါပဲဒီမိုကရေစီစံချိန်စံညွှန်းအရပြည်သူတွေကတခဲနဲ့ထောက်ခံရွေးချယ်ပေးလိုက်ပြီးတက်လာတဲ့အာဏာရအစိုးရအောင်မှာစစ်တပ်ပြည်ရေးနေဆက်ရေးဌာနတွေမရှိသေးဘူးဒီလိုဖြစ်နေအောင်မှာပါပဲဒီလိုသာဆက်သွားနိုင်မယ်ဆိုရင်တိုင်းပြည်အတွက်ပို့ပြီးရင်းနှီးစရာတွေအများကြီးရှိနေနိုင်မှာလေဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ AW ဆိုပြီးတော့သူ့အကောင့်နာမည်ပေးထားပါတယ်သူကတော့အခုကဘယ်နေရာပဲကြီးကြီးပြည်သူလူထုအတွက်ကအရန်ကိုအကာအကွယ်မဲ့တဲ့နိုင်ငံလိုဖြစ်နေတာပါတဲ့ဒါကဘယ်သူကြောင့်လဲလို့မဟုတ်ဘူးချင်းသုံးတဲ့စနစ်ဆိုးတွေကြောင့်ဖြစ်ရတာပါလူပြောင်းမှုမလို့သမ္မတတွေဝန်ကြီးတွေကာဝေးဦးစီးချုပ်တွေဒုစီးချုပ်တွေပြောင်းနေစရာမလိုအဓိကစနစ်ဆိုးတွေသာပြောင်းဖို့လိုတာပါဒါမှသာပြည်သူအတွက်အကူရလည်းရှိစိတ်ရတဲ့အနေထားလည်းရှိလာမှာမလွဲမသွေပါဆိုပြီးသူကရေးထားပါတယ်ဆိုတော့တောထရှင်ရဲ့စာရေးထဲမှာတော့မတူကွဲပြားတဲ့အမြင်တွေတွေ့ရပါတယ်ရေဝီယာပြောမယ်ဆိုရင်တော့ဒီနယ်မြေဒေသမလုံးကျွင်းတရားဥပဒေစိုးမိုးရေးရတယ်နောက်ဆက်တွဲအနေနဲ့ပြက်ပြားလာတတ်ပါတယ်ဟိုပိုဆိုးတာကတော့ပြောမယ်ဆိုရင်ဒီဖမ်းတဲ့စီးရဲဖြစ်စဉ်တွေဖမ်းဆီးထားတော့မှအသက်ဆုံးရှုံးတဲ့အထိဖြစ်တာတွေရှိရမယ်လေတာဝန်ယူမှုတာဝန်ခံမှုတွေလည်းမတွေ့ရတော့ဖြစ်နေပါတယ်ဆောစောကတော့ဆရာဦးဖေးသန်းကဒီနေရာမှာကျွန်တော်တို့ဟိုစနစ်မကောင်းတာကိုလည်းထောက်ပြထားတာလည်းရှိခဲ့ပါတယ်ဆိုတော့ဒီနေရာမှာဆရာဦးဖေးသန်းကဗျာဟိုတာဝန်ယူမှုတာဝန်ခံမှုတွေဖြစ်ခဲ့တဲ့ကိစ္စတွေမှာအားနည်းနေရတာတွေကရောအဓိကဘာကြောင့်ဖြစ်ရတာလဲဒီလိုတာဝန်ယူမှုတာဝန်ခံမှုတွေအားကောင်းလာဖို့ကျွန်တော်တို့မှလုပ်နိုင်တဲ့နည်းမရှိပါဘူးလားဆရာ
။ဟုတ်ပါတယ်တာဝန်ခံမှုတာဝန်ယူမှုဆိုတာကဒီဖြစ်ဖြစ်နေတဲ့အချိန်မှာတော့ဒါမျိုးတွေကတည့်ရခဲ့ပါတယ်။အဲဒီလိုဆိုတာကကျွန်တော်နိုင်ငံမှာဒီလိုရဥပဒေဒီဒါစုမှုကအားနည်းတဲ့အချိန်မှာဖြစ်ဖြစ်တဲ့ဒေသတွေမှာဆိုရင်ဥပဒေဆိုတာလုံးဝမရှိတော့ကျွန်တော်ပြည်သူကခံရနေရပါတယ်။အဲဒါကြောင့်ပြည်သူကမဆက်စလုံးကိုကိုကြောက်နေရတာပေါ့နော်ဒါမှမဟုတ်စီမံကိုလာကြည့်ရင်ဘယ်သူကပူဆိုးတယ်အဲဘယ်သူကကောင်းတယ်ဆိုတာကိုလည်းအဲတကယ်မ်းမြင်နိုင်ပါတယ်ဒါတော့ဒီချိန်မှာတော့ဝါကြီးကညားနာပေါ့ကွာဒါတော့တကယ်မ်းတာဝန်ခံမှုတာဝန်ယူမှုရှိနေချိန်တော့ဒီခုနကပြောတဲ့ပြိပကံခုမှာတာဝန်ပတ်တဲ့လေအဖွဲ့ကြီးတွေပေါ့နော်စံတော်နဲ့တိုင်းတော်နဲ့လက်ကန်အဖွဲ့ကြီးကပထမဆုံးသူတို့ကဒီကိစ္စကိုဖြေရှင်းရလိမ့်မယ်အဲထက်တဲ့ကိုတာဝန်ပတ်တဲ့လေလက်ကန်အဖွဲ့ကြီးမှာတာဝန်ရှိပါတယ်ဉာဏ်ရည်တကူဝိုင်းကိုရောက်ဖို့အတွက်အပြင်းကြီးမြတ်မြတ်တရားနဲ့ရှင်းလင်းဆောင်ရွက်ဖို့လိုပါတယ် ဒီကတော့ဝန်ကြီးတွေကတော့ဒါနိုင်ငံတော်ဆိုတာဖြစ်ပါတယ်။အဲဒီကနိုင်ငံတော်ရဲ့တည်ရေးကြံရေးအရာဥပဒေစိုးမိုးရေးတရားဝါပြည်ရေးဒါတွေကိုတာဝန်ခံတာဝန်ယူရရဖြစ်ဖြစ်ပါတယ်။အဲဒီကကြောင်းဆောင်ရမယ်။ဒါပြီးတောင်းဆိုမှုတွေကအားနည်းနေတယ်လို့ကျွန်တော်မြင်တယ်။မောက်တာဝန်ကြီးတွေကတော့တတိယအမှားတွေဖြစ်ပါတယ်။တတိယအမှားတွေကမြေကြီးကိုကိုယ်စီအမှန်တရားတွေကိုဒီလိုရဲရဲဝံဝံချပြဖို အမအမခွဲချမခွဲချနိုင်လည်းနဲ့အောက်ရှိမှာအချင်းချင်းစိတ်ဝမ်းစဲပြပြီးမချူးမီမီညွန့်နဲ့ခင်းချက်သွားနေကြရပါလိမ့်မယ်။ဒါကြောင့်နိုင်ငံတော်ကဒုက္ခအားလုံးရဲ့မြစ်ပြခံရတာဒီရင်းချက်ပြဖြစ်ပါတယ်။အဲဒီရင်းချက်ကိုရပ်တန့်မှတ်တာရင်းဒါကျွန်တော်ကြားရနေရတာတာဝန်ကိုထားဆောင်နိုင်မှတ်တာရင်းဒါကျွန်တော်တို့မှလည်းအကုန်လုံးအကြက်ကတော့တာဝန်ခံမှုတာဝန်ယူမှုရှိမယ်လို့ကျွန်တော်တို့ကလည်း
let's see Pisinima, Tawan Yumu Town Samui, Anania, Diga Pajangle, Lotalo, Tawan Yumu Town Samui, Akong Lao, so Yanjano, Lona Ni, Pine Nation, I say.
Okay,
Tawan Yumu
Town Samu, ဟုတ်ကဲ့တော့တဲ့ခုနေဆွဲရည်ကတောင်းသားရုပ်တဲ့နဲ့တောင်းသားလို့စပြစ်တယ်နော်တဲ့နဲ့အကျန်းဖက်ပြီးတော့စပြစ်တယ်ဒီတောင်းသားကတမိုင်းဝင်တောင်းသားတမိုင်းကတော့ဒီဘုံနဲ့ချိုးပြစ်တယ်ဘယ်သူမှမတောင်းမှဘယ်သူမှတာဝန်မယူဒါအိမတန်ထင်ရှားတဲ့ရာဇဝတ်ကြီးရယ်ကွာထောက်ကွာကွန်ဆယ်လေးဦးတန်ရေခင်ထောက်ကွာကွန်ဆယ်ကရှူတော့ထောက်ကွာကွန်ဆယ်ကမိုင်းလာပြီဟိုသူသူပြင်းတော့ထောက်ကွ ဒါဝင်လည်းမခံပြောကြလည်းမလုပ်ဘူးကျွန်တော်တို့ပြည်သူလူကိုမျိုးလုံးနဲ့လည်းမထည့်ဘူးရေးလည်းမလုပ်ဘူးဖြည့်ချင်းစရာမရှိဘူးထင်တယ်ထောက်ကူရစစ်စစ်မှာဒီအာဏာသိမ်းစစ်အစိုးရရဲ့ပြည်ညာချင်းရလူ3000ကျော်ပြည်လူ3000ဆိုနေတဲ့ရေးတဲ့မှာဟုတ်တာအဲ့ဒီပြည်တဲ့ဖြည့်ချင်းစရာမလိုဘူးဒီကနေ့ဆက်သွားဆိုတော့ကျွန်တော်တို့ဗမာပြည်မှာတာဝန်ယူမှုတာဝန်ခံမှုကလည်းဘယ်သူမှမတိရှိခဲ့ဘူးလို့ပဲကျွန်တော်တို့ပြောရပါတယ်အဲ့တော့အခုလည်းပဲစေတနာတွေအများကြီးဖြစ်တယ်ဥပမာအင်းဒီမှာဒီလိုလူသားမှုတွေဖြစ်တယ်ဟာလူသားမှုကိုပေါ်ထုတ်တဲ့ဝါလုံးတို့ကိုနိုင်ငံတော်ဒီပြစ်စာဖောက်တယ်လို့ယူဆပြီးတော့ဒါဒီမှာကျွန်တော်တို့ဒီဝဲဥပဒေကိုချိုးဖောက်တယ်ဆိုပြစ်ဒဏ်နေပေးတယ်အဲ့တော့ယူလို့နဲ့လူတွေပြစ်ပေးလိုက်တယ်ပြီးတော့ပြန်ထုတ်လိုက်တယ်စသဖြင့်ပေါ့နော်တလျှောက်လုံးကြည့်လို့ကျွန်တော်တို့တိုင်းမှုတာကဘာမှမကြည့်ဒါကျွန်တော်တို့ယူသားသားအဖြစ်မှန်တယ်ပြောမှာအဲ့ဒီမှာတစ်ခါကကြံကြည့်မယ်ဆိုရင်အဓိကတာဝန်ရှိတဲ့နိုင်ငံတော်သူရပါဗျာဒီလိုကိစ္စတွေကိုတရားဥပဒေစိုးမိုးဖို့လို့ကိုယ်သူတာဝန်ရှိတာပဲကိုယ်တိုင်းသူကြီးသားကိုဘယ်သူကနှိမ့်ဆက်နေဆက်နိုင်ငံတကာနဲ့ကိုယ့်နိုင်ငံဘက်ကဖြစ်ဖြစ်တစ်ဖက်ကဖြစ်နှိမ့်ဆက်ရင်သူ့မှာတာဝန်ရှိတယ်ဒါပေမဲ့ဟိုတာဝန်ကမလုံနိုင်ဘာလို့မလုံနိုင်လဲဆိုတော့ကျွန်တော်တို့ဂျာအေးစုကြီးကနောက်ဆုံးတော့ရောင်ပြည့်သူရင်ဘုတ်တူပေါ်တာပဲ2008ဘွဲ့စည်းဝင်ရှင်ဦးကြီးကကျွန်တော်တို့ရဲ့ရတားသူရဟာတက်မတော်တဲ့ပတ်သက်လို့ဘာမှပြောနိုင်ရင်ကျွေးစုမရှိတဲ့အခြေအနေမျိုးမရှိအဲ့တော့ဒါကြောင့်တော့လည်းပတ်သက်တဲ့ဒီဆရာမျိုးတွေမှာဘာမှစိုက်သူကြီးသားကိုကာဝယ်ပေးနိုင်တဲ့ဓာတ်မျိုးမရှိပါဘူး။နောက်တဲ့တစ်ဖက်မှာလည်းတကယ် EU လို့ခေါ်တဲ့နိုင်ငံတွေနဲ့ကိန်းကျူးလွန်တဲ့ဒီဆရာမျိုးတွေစိုက်သူကြီးသားမှလုပ်တဲ့ကိစ္စတွေမှာလည်းနိုင်ငံတော်သူကဩဒါအနာရှိတဲ့နေရာမျိုးမရှိဘူး။အဲ့တော့အဲ့ဒီအခြေအနေကိုပြင်မြင်တော့ကျွန်တော်တို့ကဒီဒူရူကစန္ဒမဲနဲ့ရွေးချယ်တင်ရောက်တဲ့အစိုးရတရားတန်ကြီးရဲ့အချုပ်ချာအာဏာအကုန်လုံးကိုကန့်ကွက်သုံးစွဲနိုင်တဲ့အခြေအနေမျိုးတစ်ခုရောက်အောင်လုပ်ရလိမ့်မယ်။တိုင်းပြည်ထဲမှာရှိတဲ့ဘယ်အဖွဲ့အစည်းကမဆိုဝန်ထမ်းအဖွဲ့အစည်းအဖြစ်ကိုယ့်ကိုယ်ကိုသဘောထားပြီးတော့ဒါသက်ဆိုင်ရာဒူရူကရွေးချယ်တင်ရောက်တဲ့ဒီအစိုးရအဖွဲ့ကိုသစ္စာခံပြီးတော့ကိုယ်ကဲမှုကိုထိုင်ယူနိုင်ဆိုင်ယူရမယ်ဆိုတဲ့အခြေအနေမျိုးတွေကပေါ်ပေါက်လာမှတာ။ဒါကတော့ကျွန်တော်ဒီဘက်ကဒီဘက်ဆိုင်ဆိုတော့နော်ကျွန်တော်တို့ကတာဝန်ယူတာမဟုတ်ဘူးအစိုးရညာရှိတယ်မှာဖြစ်တယ်။နောက်တစ်ဖက်ကလည်းခုနသူတစ်ဖက်က EU တွေကကျူးလွန်တဲ့ကိစ္စတွေမှာလည်းပဲဒလူရီလုပ်ရင်တော့လူလူကစက်ပြပါပဲ။နော်စက်ပြလာပါပဲ။လူလူကသနာစရာလုံးကောင်းပါလေ။ကြွားကြွားနဲ့ကောင်းခတ်တဲ့ကြားထဲကဒီစားပင်မှာဒီရတာကြောက်ပါလေ။နော်အကုန်လုံးအဲ့ဒီဒေသမျိုးမှာဘယ်အကာအကွယ်မှသူတို့မရနိုင်တဲ့ဒေသမျိုးမှာပြည်ရင်းစစ်ကြီးရုပ်ကဖြစ်တဲ့ပြည်ရင်းစစ်ကြီးဂျင်းချန်းတော်မှသာဒီကျွန်တော်တို့ဒီလိုကိစ္စမျိုးတွေရှောင်မွေးနေနိုင်ပါကျေးဇူးပါဒါကျွန်တော်တို့လည်းမကြောက်တာ
ပေါ့เนาะကျွန်တော်ပြောလို့ပါတယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရီပြဖို့ထားတာတချို့လည်းရှိပါသေးတယ်အရင်ဆုံးစာတော်ကတော့ခိုင်ယိုးမရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ
မြမတမတော်ကမကြာခဏပြောသံကြားတယ် တမရော်ဟာတရားဝင်ဥပဒေနဲ့အညီဖွဲ့စည်းထားတဲ့တမရော်လို့ခေါင်းစွာပြောနေကြတယ်။သို့သောတရားဝင်တပ်ဖွဲ့ဖြစ်လို့တရားဝင်ဥပဒေကိုချိုးဖောက်ခွင့်ရနေလုံနေတာဟာတနိုင်ငံလုံးတုပ္ပစရာဂိုင်းကျုပ်လို့ဖြစ်နေပါတယ်။ကျွန်တော်ယုံကြည်သုံးသပ်မြင်တာကတော့ဒီနိုင်ငံရေးအရာအချိုးမမြီများတဲ့အခါမှာထွက်ပေါက်သည့်ခံယူချက်နဲ့လုံနေတဲ့သဘုံတပ်ဖွဲ့ဆိုတာမော်မြတ်သူတို့လုံရလို့သုံးသပ်ပါတယ်။အခုဖြစ်နေတဲ့ AA အဖွဲ့ရဲ့လုံရက်ကိုလည်းစောင့်ကြည့်ဖြစ်ပါတယ်။အမလဲသူတို့အဖွဲ့လောက်ရတဲ့ဟာအတိုင်းအတာတစ်ခုထိစောင်းစောင်းထိန်းထိန်းနဲ့ပွင့်လင်းမှုရှိရှိတရားဝင်ထုတ်ဖော်ပြီးစစ်ဆေးခေါ်ယူမေးမြန်းတာတွေကိုအများအပြားတွေ့ရပါတယ်လူခွင့်ရေးကိုချိုးဖောက်နေတယ်လို့ပြောလို့တော့မရသေးဘူးထင်ပါတယ်တိုက်ပွဲနဲ့ဗေးကြံနှံကြရှိနေတဲ့ဒေသတိုင်းမှာကတော့ဒီလိုပုံစံမျိုးဖြစ်တတ်တာပါတကယ်လို့အေးအဖွဲ့ကခေါ်ယူစစ်ဆေးတဲ့အခါမြမတက်မတော်လို့လက်နဲ့လူရဲဆိုပြီးအကြောင်းပြချက်နဲ့ဒီသူတွေကိုတတ်ဖြတ်ရိုင်းနဲ့လာပြီးဆိုရင်တော့လူခွေရေးကိုချိုးဖောက်လာပြီလို့တခြားလူတွေပြောနေကြရမလို့ပဲသူတို့ကိုထောက်ခံနေတဲ့သူတွေကအလိုလိုထောက်ပြပြောဆိုကြမှာပါဒါဟာအယူသားဆုံးအဖြေပါပဲအခုချင်းလွတ်တော်အမတ်တယောက်ကိုလောလောဆယ်ဖမ်းဆီးစစ်ဆေးနေုံတတ်တတ်နေတော့ပြပကအဖွဲ့စည်းတချို့ကလူတွေပြောသလိုအာနာပါဝါအုတ်ထုတ်ဆောင်ပြီးအားသုံးပြောဆိုနေသလိုမျိုးမြင်မိတယ်သဘောပေါက်မှာကလွတ်တော်အမတ်ဆိုတဲ့ခေါင်းစဉ်တက်ပြီးမင်းမြန်းစစ်ဆေးတာလားသူရဲ့တိကျရက်တီချက်လုံးရဲ့အမောင့်ပယောကကိုတည်ကျင်လို့စစ်ဆေးတာလားသုံးသက်သွင်းပါတယ်အမှန်စင်စစ်လွတ်တော်အမတ်ခေါင်းစဉ်အောက်ကဖမ်းဆီးစစ်ဆေးတဲ့ဆိုရင်ဒေါက်တာအေးမောင်ကိုလည်းတိုင်းပြပြပြဂုံးသိက္ခာရှိတဲ့လွတ်တော်အမတ်ချင်းအတူတူအတန်းကျဲလောင်စွာဒန်းတူရက်တီဝေဖန်ထောက်ပြသင့်တယ်လို့မြင်ပါတယ
်ဟုတ်ကဲ့နောက်တချို့စာရီတို့မခွန်ညိုပဲထပ်ပြီးဖတ်ပြပြပါဦးခင်ဗျာ
ဟုတ်ကဲ့ကချင်စော်ဘွားလို့ရေးထားတဲ့အကောင့်ပိုင်းရှင်ပါမင်္ဂလာပါဗျာဒီကိစ္စနဲ့ပတ်သက်ပြီးနည်းနည်းဆွေးနွေးကြပါတယ်2019အတွင်းမှာတင်စစ်ပွဲရဲ့ပြိပက္ခကြောင့်ရပ်သားတည်ဆုံးသူအရေးတွဲဟာ30နဲ့အထက်ရှိပါတယ်တည်ဆုံးရတဲ့အကြောင်းရင်းကိုပြန်ကြည့်ရင်1တန်ဇရာရှိတာကြောင့်2လက်နက်ဗယံပရာပြစ်ခတ်ခြင်းနဲ့မိုင်းနှင်မိခြင်းပြီးတော့3ကအခွန်ကိစ္စတွေကြောင့်တည်ကြရပါတယ်ရှင်းရှင်းပြောရရင်ရပ်သားတွေအကာအကွယ်မဲ့နေရတာဟာဘယ်သူကမှအကာအကွယ်မပေးလို့ဖြစ်ပါတယ်ရပ်သားတွေရဲ့အသက်လုံခြုံရေးကိုတော့နှစ်ဖက်စလုံးသောလက်နက်ကိုင်များကတာဝန်ယူပေးမှပဲလုံခြုံပါလိမ့်မယ်သူတို့ကိုယ်တိုင်ကပဲအဓိကပါအဖြေကတော့အ мян ဆွေးနွေးမှုပြုပြီးစီရေးအရှိန်အ мян လျှော့ချနှစ်ဖက်တက်ကမိမိတပ်ဖွဲ့ဝင်တွေကိုစီးနဲ့ကန်းနဲ့ဖြစ်အောင်ညွှန်ကြားပြီးအရက်သားဘေးကင်းရေးနဲ့လုံခြုံရေးကိုဦးစားပေးတတ်တဲ့ခံယူချက်ထားပါမှဒီပြဿနာရော့ကျမှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာတစ်စာကတော့မိတ်တီလာမျိုးကဦးစိန်မောင်မှမဆုမြတ်မောင်ဖတ်ပြပေးပါဦးခင်ဗျာ
ရခိုင်မြောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေကြားကမြေစာပေတွေအကြောင်းကိုဆွေးနွေးဖို့ရခိုင်မြောက်ပိုင်းဒေသကိုအခုဘယ်သူတွေအုပ်ဆိုးနေသလဲလို့မေးချင်ပါတယ်။အဖြေကတော့ရခိုင်မြောက်ပိုင်းဒေသကိုလှုပ်ချင်ရလှုပ်နိုင်နေတဲ့အဖွဲ့အစည်းတွေကအုပ်ဆိုးနေတယ်လို့အဖြေရပါတယ်။ AA ကရခိုင်ပြည်နယ်မှာနေထိုင်ရပ်တည်ခွင့်ရှိတယ်လို့သဘောထားနေတယ်။တပ်မတော်ကတော့ရခိုင်ပြည်နယ်လိုငြိမ်းချမ်းတဲ့နယ်မြေမှာလက်နက်ကိုင်ဆောင်ရပ်တည်နေတာကိုလက်မခံဘူးလို့ဆိုနေတယ်။ဒီသဘောထားကွဲလွဲမှုစိစက်မရတာကြောင့်လက်နက်ကင်တိုက်ပွဲတွေပြင်းထန်လာပြီးလှုပ်ချေရလှုပ်နိုင်သူတွေကအုပ်ဆိုးနေတဲ့အခြေအနေဖြစ်နေပါတယ်။အုပ်ချုပ်ရေးပြက်ပြားနေတယ်၊လုံခြုံရေးအာမခံချက်မရှိဘူး၊တရားဥပဒေစိုးမိုးရေးကလည်းမခိုင်မာတော့မြေစာပေရခိုင်သားတွေအကာအကွယ်မဲ့နေပါတယ်။ဆန့်ကျင်ဘက်နှစ်ဖက်အုပ်စုတို့ရဲ့လှုပ်ချေရလှုပ်တာခံနေရပါတယ်။လုံခြုံရေးကတော့အာမခံချက်မရှိပါဘူး။မိမိကိုမိမိလုံခြုံအောင်လှုပ်ကြရတယ်။ဒါကတော့ဘေးလွတ်ရာပြေးကြရတာပေါ့။အစိုးရအနေနဲ့ကာကွယ်အုပ်ချုပ်ပေးဖို့ဝင်ပေါက်မရှိဘူးအားလုံးပိတ်နေတယ်ဒီအခြေအနေတွေကင်းလွတ်စေဖို့ကတော့ရခိုင်မျိုးသားပါတီနဲ့ရခိုင်အမျိုးသားများကဘယ်ဘက်ကိုမှအားပေးထောက်ခံအကူအညီမပြုဘဲနှစ်ဖက်စလုံးအပြစ်ရက်ပြီးတိုက်ပွဲတွေရဆိုင်ပေးဖို့အုံနဲ့ချင်းနဲ့ဆန္ဒပြတောင်းဆိုရမယ်ငြိမ်းချမ်းစွာဆွေးနွေးခြင်းနဲ့ဖြေရှင်းဖို့တောင်းဆိုရမယ်အစိုးရကိုအပြစ်တင်ဝေဖန်တာတွေချော့ပြီးလက်တွဲဆောင်ရွက်ကြရမယ်ဒီနည်းနဲ့သာလျှင်လုံခြုံဘေးကင်းတဲ့အဖြစ်ကိုရနိုင်ပါတယ်အစိုးရကလည်းဝင်ပေါက်ပွင့်ပြီးချောင်းဝင်ဆောင်ရွက်ပေးနိုင်မယ့်နည်းလမ်းဖြစ်လိမ့်မယ်လို့ယူဆပါတယ်
။ဟုတ်ကဲ့ဒါတော့ဥစိန်မောင်ဖြစ်ပါတယ်။ဆိုတော့တော်တော်များတော့ထောက်ပြတာတော့ဒီလိုပြဿနာတွေရဲ့အခြေခံတွေကတော့ဒီပြည်ပငင်းငင်းရေးပြဿနာနောက်2008ဖွဲ့စည်းပုံဆိုတာမျိုးထောက်ပြပါတယ်။ဒါပေမဲ့တခုရှိတာဟိုလက်တလောအခြေအနေမျိုးမှာဒီပြည်ပငင်းငင်းရေးတို့2008ဖွဲ့စည်းပုံပြင်ဆင်ရေးတို့ဆိုတာချက်ချင်းလင်ငင်းလေအကောင့်ထဲပေါ်လာအောင်မှမဟုတ်တော့ဟိုဒီရဲမှာဒီအရက်သားတွေဒီလိုလက်နက်ကပြပြတွေထဲမှာလုံခြုံမှုရှိဖို့ဆိုရင်လုံနိုင်တဲ့နည်းလမ်းတွေရောဘာတွေများရှိနိုင်မလဲ။ဆရာဦးပေသန်းအရင်ဆွေးနွေးပြပါလားခင်ဗျ။အရက်သားတွေကတ
ော့ဗျာဟိုမဖက်မချားမှာကျန်းရတဲ့တော့ဒီလိုအခြေအနေကဒီလိုကဒီပြည်ထောင်ကြီးကချောင်ချားနေအောင်ကိုယ်ကြီးကနဲ့အကျိုးသားနေကြတဲ့သဘောပဲကျွန်တော်မြင်ပါတယ်။ဒီအခြေအဖက်ကလည်းဒီပေါ်မှာတာဝန်ခံမှုတာဝန်ယူမှုလုံးဝ မရှိဘူးစီးပွားရေးအောင်စကားမျိုးဆိုတော့မှအကျိုးအရစိတ်ဓာတ်နာကူညီရေးပတ်မှုတာကြီးမလုပ်နိုင်ဘူးဒီပီဒီအေကတော့ခုခွေးရမင်းနေပေါ့ဗျာအခုမှအာကူမရဘူးအာကူဖို့ကြာတဲ့အဲနှစ်ဖက်ကြားမညအောင်ပဲဒီလိုမှချောင်ချီရတာပေါ့
လွတ်တော်ပိုင်းတို့ဘာလို့ရောလုံနိုင်တာနီးလည်းနေဘာများရှိနိုင်လဲဆရာ
အဲလွတ်တော်ပိုင်းကတော့တွားနေတယ်ဘာမှကိုမလုပ်နိုင်ဘူးအဲလွတ်တော်ကကျွန်တော်ကငင်းငင်းရေးနဲ့တွားပြီးစကားပြောလဲအဲအခြေတင်လည်းလက်မခံဘူးအဲဒီလိုအားလည်းဒီလိုအားလည်းဒီလိုအားလားလင်းချာလိုက်ပြီးတော့ဘယ်လိုချို့ငင်းငင်းနဲ့ပတ်သက်ပြီးတော့ခရီးဆက်ရမယ်ဘယ်လိုပုံမှန်ရက်ဒီချက်ငါမှန်တယ်ရက်ဒီချက်ကအဲဒီုံကတော့ရမှာမသိရဘူးသူတို့အားတာအားလားနိုင်ငံနိုင်ငံပဲအဲလုံးဝပြီးတော့ကြိုးစားနေရတယ်အဲတူတူငါတို့ကောင်းတယ်သူတို့ကောင်းတယ်တကယ်ပုံရိပ်ကိုပြတ်ဖို့တော့ပဲကြိုးစားနေရတယ်တကယ်တော့တော်တယ်မှာအင်းရင်းနဲ့ပတ်သက်တဲ့ဆက်တဲ့ဝင်အချိန်ရမှာရမယ်အောင်လို့တာဘာတစ်ခုမှမရှိဘူးအခုဒီကိုပြင်ဆင်နေရလဲတတော်တယ်မှာလဲအချိန်အများကြီးကြာပြီးတော့အလားဘာမှဟိုမြောက်ဒီမြောက်ဖြစ်သွားတော့တယ်အဲဒါကြောင့်တော့အဆောင်ကြီးကလည်းဒီပါမပြောခဲ့တာပေါ့အဲလို့တော့ပုံရိပ်ကိုပြန်လိုက်ရှင်နိုင်ဖို့ကဒီကကြမှာမရှိနိုင်တော့ဘူးဆရာအဲ့ဒါအဖြစ်ပဲ
Okay ပါဝင်ဆွေးနွေးပြီးတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးပေးသန်းရှင်နေရီဦးသိန်းတန်းစာရေးသားပေးဖို့တွင်နဲ့တော်တော်ရှင်နေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်ဦးဆွေးနွေးတင်ဆက်တဲ့စနေည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VO ရထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒီတဲ့ချင်းတောင်းညင်နေဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@boanews.com ဖြစ်ပါတယ်။စာတိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက boa မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တတာမှတ် 855 ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်။ဒီကနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုတိုင်းဒိုမီတာ19.25တို့မှာဖမ်းယူနားဆင်ပါ။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြောပြမှာပါ။
ဒီမိုကရက်တစ်ကြီးဆိုထားတဲ့အောက်လွတ်တော်မှာသမ္မတဒေါ်နယ်ထရန့်ပေါ်မှာတရားဆက်ဆွနိုင်ရေးစုံစမ်းစစ်ဆေးမှုတွေအတွက်တက်တဲ့ဖြစ်နဲ့မင်းမြန်လိုတဲ့ပုံကိုဆင်းကိုအောက်လွတ်တော် Republican အမတ်တွေကစနေနေ့မှာတင်သွင်းခဲ့ပါတယ်။ဒီအမည်ဆင်းတဲ့မှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့အသားဖြစ်သူအဖြစ်အခုလိုစုံစမ်းမှုပေါ်လောင်ဖွင့်ချခဲ့တဲ့အတွင်းလူပါပါဝင်ပါတယ်။အခုလိုပေးပို့တဲ့ဆင်းတဲ့ကတက်တဲ့အားလုံးကိုတော့အောက်လွတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌကခွင့်ပြုနိုင်ပေါ်ရမရှိပါဘူး။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့သမ္မတထရမ့်တို့တယ်လီဖုန်းစကားဆက်သွယ်ပြောကြတဲ့နောက်မှတ်တမ်းတစ်ခုကိုထုတ်ပြန်ပေးမယ်လို့သမ္မတကစနေနေ့မှာပြောကြားလိုက်ပါတယ်။ဇူလိုင်လတုန်းကသမ္မတထရမ့်နဲ့ယူကရိန်းသမ္မတတို့တယ်လီဖုန်းဆက်သွယ်စကားပြောတော့နိုင်ငံရေးအရသူ့အတွက်တစ်ခုခုလုပ်ပေးဖို့သမ္မတထရမ့်ကတွန်းပြီးပြောခဲ့တာထွက်လာတဲ့အတွက်သူ့ကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးမှုတွေလှုပ်လာစေပါတယ်။အခုပြောတဲ့နောက်တစ်ခုကတော့ဧပြီမှာသမ္မတZelensky သမ္မတအဖြစ်အရွေးကောက်ခံပြီးတိတ်မကြခင်မှာပြောဆိုခဲ့ကြတာဖြစ်ပြီးဒီပြောဆိုချက်အသေးစိတ်ကိုလူသိရှင်ကြားထုတ်ပြန်ပေးဖို့သူ့အတွက်ဘာမှပြဿနာမရှိဘူးလို့သမ္မတ Trump ကပြောပါတယ်။ American နဲ့တရုတ်တို့ကြားကုန်သွယ်ဆွေးနွေးမှုတွေဟာတိတ်ကိုကောင်းမွန်နေတယ်လို့ American သမ္မတကစနေနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့ American နိုင်ငံအတွက်မှန်ကန်တဲ့သဘောတူညီချက်မျိုးရမှာတော့အလုပ်ဖြစ်မယ်လို့လည်းပြောပါတယ်။ဆွေးနွေးမှုတွေဟာသူဖြစ်စေချင်တဲ့နှေးကွေးနေကြောင်းနဲ့တရုတ်ဘက်ကသဘောတူညီချက်အတွက်သူပေးနိုင်တဲ့ပို့လိုချင်နေတာတွေ့ရတယ်လို့လည်းသမ္မတကပြောပါတယ်။ပြည်ပကိုကိုယ်သဘောနဲ့ကိုယ်ထွက်ခွာတင်းရှောင်နေတဲ့ကမ္ဘောဒီးယားတိုက်ခိုက်ခံဆောင်ဆမ်မရန်စီကကမ္ဘောဒီးယားနိုင်ငံရဲ့66ကျင်းမြောက်လွတ်လပ်ရေးနေ့ဖြစ်တဲ့မနေ့ကစနေနေ့မှာတိုင်းပြည်ကိုပြန်မယ်လို့ကြေညာပေးထားတာကြောင့်နိုင်ငံတွင်းတင်းမာမှုတွေတိုးနေရကနေစနေနေ့ကတော့သူဟာမလေးရှားနိုင်ငံကိုရောက်သွားခဲ့ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်အတန်းပိုင်းဆိုင်ရာအင်ဂျင်နီယာဂျွန်အယ်လစန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ32 40 48နဲ့လိုင်းလံမီတာ190ပြင် VO ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာဖြစ်ပါတယ် VO ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါသရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကျော်ရှင်မွေရာနေ့တစ်နေ့ဖြစ်ပါစေကျွန်တော်ညံဝင်းအောင်ပါThis program has come to you from the Voice of America, Washington.